Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရခင်ဗျာခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဇန်နဝါရီလ25ရက်ဗုဒ္ဓဟူးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေစတင်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
ကျွန်တော်တမောင်သားမှာအနည်းခတ်သိမ်းကင်းကျင်းကြသွားစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ဒီကနေ့မနေ့မှာပဲဂျာမန်အစိုးရကလက်ပတ် 2A6 တင်ကား14စီးကိုယူကရိန်းကိုပို့ပေးမယ်လို့ကြေညာလိုက်ပါတယ်အမေရိကန်ဒုတိယသမ္မတဟောင်းမိုက်ပင့်စ်ရဲ့အင်ဒီယားနာပြည်နယ်ကနေမှာရှုပ်ဝဲမှတ်တမ်းအဖြစ်သတ်မှတ်ထားခဲ့တဲ့ဆာရက်ဆာရန်ချုပ်ကိုတွေ့ရှိရပါတယ်ကုလသမဂ္ဂအဖွဲ့အစည်း၄ဘွဲ့၁၄ဘွဲ့အပါအဝင်နိုင်ငံခြားအစိုးရတချို့နဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကမြန်မာစစ်အာဏာရှင်စနစ်ကိုကူညီပုံဖော်ပေးနေကြတယ်လို့ Justice for Myanmar အဖွဲ့ကဒီကနေ့ပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပါ
ဟုတ်ကဲ့ပါဦးတင်ပါတယ်အဲ့တော့ဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှန်ကယားနယ်စပ်ဖဲခုံမြို့စင်မီလောကျေးရွာတွေတိုက်ပွဲဖြစ်ပွားလာမှာရာသားတူက
ဒီနေ့ဒီကိုပြန်ဆောက်ထုတ်တဲ့ဟာဆက်ဆောက်ပြီးတဲ့ဟာပေါ့နော်ဒါကြောင့်ဒီတဲ့တချို့ဆိုကိုအိမ်တော်မှာချက်ပြီးတော့ပြန်လာနိုင်တယ်လို့လည်းရှိတော့ဖြစ်ဆောင်စမ်းနေမှာတော့လမ်းတော့မဖြစ်ဘူးဒါနဲ့ကြွားလေမှာစမ်းတော့ပြည့်တယ
်နောက်ကင်းပြည်နယ်ကော့ကရိတ်တိုက်ပွဲထဲမှာလည်းအနီးကျေးရွာတွေလက်နက်ကြီးထိမှန်ခဲ့ပါတယ်ဒါပြင်စကိုင်းတိုင်းဝက်လက်မြို့နယ်တဲ့ကျေးရွာတွေကိုစစ်ကောင်စီတပ်တွေကဆက်မိရှုနေပါတယ်ဂျပန်နဲ့တောင်ကိုရီးယားကြားနစ်မြုပ်သွားတဲ့တင်မောကမြန်မာပါဝင်ရှေ့ဦးပျောက်ဆုံးနေစေပါအခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညာပတ်စင်ခန္ဓာတွေဖြစ်တဲ့လူတုနဲ့ချမ်းမာရေနောက်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နောက်ကိုရနေရဲ့အားကစားခန္ဓာတွေကိုဆက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့အတူပြပြပေးပါမယ်ခင်ဗျာ
ဒီကလေးမနေ့မှာပဲလက်ပတ် 2A6 တင်ကား14စီးကိုယူကရိန်းကိုပို့မယ်လို့ဂျမန်ဆွေကကြေညာလိုက်ပါတယ်။တခြားတိုင်းပြည်တွေကအဲ့လိုတင်ကားတွေပို့ခွင့်တောင်းဆိုချက်ကိုလည်းသဘောတူလိုက်ပါတယ်။ယူရချက်ကတခြားတိုင်းပြည်တွေနဲ့အတူယူကရိန်းကိုတင်ကားနှစ်ဖွဲ့စာအရေးအတွက်ရှိတဲ့တင်ကားတွေပို့ပေးဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကလည်းအလွန်စစ်မြစ်တိုက်ပွဲဝင်တင်ကားတွေယူကရိန်းကိုပို့မယ်အနေထားမှာရှိနေပြီးဒီနေ့မကြာမီမှာပဲအဆွေကကြေညာလိုက်မယ်လို့အမေရိကန်မီဒီယာတွေကပြောလင့်နေကြပါတယ်။M1 Abrams တင်ကားတွေယူကရိန်းကိုပို့ရေးဟာဂျာမနီနဲ့အမေရိကန်ကြားနားလည်မှုတရားဖြစ်တယ်လို့ The Wall Street Journal ကပထမဦးဆုံးတင်ပြခဲ့တာပါတင်ကား30ကျော်ကိုပို့မယ်လို့တာဝန်ရှိသူတယောက်ကိုကိုးကားပြီးဒီတရင်တဲကပြောပါတယ်ဂျာမနီတို့လက်ပတ် 2 တင်ကားတွေကိုပို့ဖို့ဂျာမနီကဆုံးဖြတ်ပြီးပြီလို့ဂျာမန်မီဒီယာတွေကဖော်ပြလာပြီးတဲ့နောက်အမေရိကန်ရဲ့သဘောထားပြောင်းသွားတာဖြစ်တယ်လို့ဒီတရင်ကဆိုပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းမိုက်ပင့်စ်ရဲ့အင်ဒီယားနာပြည်နယ်ကနေမှာလဲလျှို့ဝှက်မှတ်တမ်းတွေတွေ့ခဲ့တယ်လို့သူရှင်တွေကပြောလိုက်ပါတယ်ဒီလျှို့ဝှက်ဆင်သတ်မှတ်ထားတဲ့စာရွက်စာတမ်းတချို့ပြီးခဲ့တဲ့သတင်းဘက်ကတွေ့ရှိခဲ့တဲ့အကြောင်းသူရှင်တွေကမနေ့ဇန်နဝါရီ24ရက်နေ့မှာပြောလိုက်တာပါအဲ့ဒီလျှို့ဝှက်စာတမ်းတွေကိုပြည်ထောင်စုစုံစမ်းထောက်လှမ်းရေးပြည်သူ FBI လက်ထက်အပ်လိုက်ပါတယ်လို့လည်းသူကဆက်ပြောပါတယ်ဒီလျှို့ဝှက်မှတ်တမ်းဖြစ်သတ်မှတ်ထားတဲ့စာရွက်စာတမ်းတွေတွေ့ရှိထားတဲ့အကြောင်းအမျိုးသားမှတ်တမ်းဌာနကိုဇန်နဝါရီလ18ရက်နေ့ကစာရေးကြောင်းကြားခဲ့ပြီးအဲ့ဒီစာရွက်စာတမ်းတွေကို FBI ကလာယူသွားတယ်ဆိုတာကိုဇန်နဝါရီ22ရက်နေ့မှာတိကျစာတစောင်ရေးပြီးအကြောင်းကြားခဲ့တယ်လို့လည်းဒုသမဟောင်းမိုက်ပက်ဆက်ရှင်နဲ့ Greg Jacob ကပြောပါတယ်။ဒါဟာလျှို့ဝှက်ဆင်သတ်မှတ်ထားတဲ့စာရွက်စာတမ်းတွေကိုအိမ်သယ်သွားတယ်ဆိုတော့သမ္မတဟောင်း Donald Trump နဲ့လက်ရှိသမ္မတ Joe Biden တို့နေတူ Mike Pence လည်းလျှို့ဝှက်မှတ်တမ်းအိမ်သယ်သွားတဲ့ခိုင်းဝင်တူဖြစ်သွားခဲ့တာပါ။သမ္မတဟောင်း Trump အိမ်ကလျှို့ဝှက်စာရွက်စာတမ်းတွေနဲ့ဂျိုးဘိုင်ဒန်ဒုသမ္မတဘဝကသိမ်းဆည်းထားခဲ့တဲ့လျှို့ဝှက်စာရွက်စာတမ်းတွေတွေ့ရှိခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့အစောပိုင်းမှာသတင်းဌာနတချို့ကနှိုင်းယှဉ်မြဲမြံချက်တွေမှာတော့သူ့ထံမှာအရာမျိုးလျှို့ဝှက်စာတမ်းတွေမရှိနေခဲ့ဘူးလို့တော့မိုက်ပန့်စ်ကပြောခဲ့ဘူးပါတယ်။သမ္မတရာထူးပြောင်းလဲလှုပ်ဆောင်ခြင်းမှာရေးချတဲ့လျှို့ဝှက်စာတမ်းတွေကိုသိမ်းဆည်းထားဖို့အတွက်အမျိုးသားမှတ်တမ်းဌာနကိုပို့ပေးကြရတာပါခင်ဗျာ
။ဇမ်ဘီယာနိုင်ငံရဲ့အကျွေးကိစ္စအမေရိကန်အတွက်ဦးစားပေးစဉ်းစားတဲ့ကိစ္စတစ်ယောက်ဖြစ်တယ်လို့အမေရိကန်ဘာသာရေးဝန်ကြီးကဇမ်ဘီယာခေါင်းဆောင်တွေကိုပြောလိုက်ပါတယ်။ဇမ်ဘီယာသမ္မတဘာသာရေးဝန်ကြီးတို့နဲ့တနင်္လာနေ့မှာတွေ့ဆုံစဉ်ဂျနက်ဂျဲလန်ကပြောခဲ့တာပါ။ဇမ်ဘီယာနိုင်ငံအကျွေးအမေရိကန်ဒေါ်လာအားဖြင့်18ဘီလီယံတင်နေပြီးအကျွေးမပေးနိုင်တော့ကြောင်း ကိုဗစ်ကာလမှာပြောခဲ့တဲ့ပထမဦးဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်။ G20 လို့အတူအဖြစ်သိကြတဲ့စီးပွားအားကြီးနိုင်ငံ20ကိုအခုကြီးတောင်းခဲ့ပေမဲ့အရေးယူဆောင်ရွက်တာကနှိမ့်ခွေနေခဲ့ရပါတယ်။အခုလိုနှိမ့်ခွေတာဟာတရုတ်ကြောင့်ဖြစ်တယ်လို့အမေရိကန်ကစွပ်စွဲပါတယ်။ဇမ်ဘီယာတင်ရှိတဲ့အကြွေအများစုကတရုတ်ကျွေးမီတွေပါ။အာဖရိကနိုင်ငံတွေရဲ့ကျွေးမီပြဿနာတွေရော့ပါအောင်တရုတ်ကမကူညီဘူးလို့ပြောနေကြတာတွေကိုတရုတ်ကတော့ညှင်းဆို့လိုက်ပါတယ်။ဇမ်ဘီယာနိုင်ငံမှာဒုတိယခီးတထောက်ဖြစ်ရောက်ရှိနေတဲ့ဗန်နိုင်းဝင်ကြီးဂျက်လက်ယဲလန်ဟာအာဖရိကနိုင်ငံတွေအတွက်လည်းရစိုက်ပျိုးရေးမှာယင်းနှိမ့်နိုင်ရေးအလားအလာရှိတာကိုအင်္ဂါနေ့မှာစောင်းပေးပြောကြားသွားပါတယ်။အမေရိကန်ရမုံငွေနဲ့ဆောင်ရွက်နေတဲ့လည်းရစိုက်ပျိုးရေးလုပ်ငန်းငယ်လေးတွေကိုလည်းတွားရောက်ချီးရှုခဲ့ပါတယ်။ဒီနေ့ဗုဒ္ဓနေ့မှာတော့တောင်အာဖရိကကိုခီးဆက်ခဲ့ပါတယ်
။နယူးဇီလန်နိုင်ငံရဲ့41ယောက်မြောက်ဝင်ကြီးချုပ်တဲ့အဖြစ်နဲ့ခရစ်ဆစ်ကင်စ်ကဒီနေ့ဇန်နဝါရီ25ရက်နေ့မှာကျန်းသစ်စာချိန်ဆလိုက်ပါပြီ။ဒါဟာဝင်ကြီးချုပ်ဂျက်စင်ဒါအာဒန်ယာရုကနှုတ်ထွက်ပြီးကြောင်းရုတ်တရက်ကြေညာပြီးအနာရပါတီအတွင်းမှရွေးကောက်ပွဲကျင်းပပြီးခရစ်ဆစ်ကင်စ်ကိုဝန်ကြီးချုပ်အသစ်ဖြစ်ရွေးကောက်တင်မြှောက်ခဲ့ကြတာပါဝန်ကြီးချုပ်ဟောင်းအာဒန်ရဲ့နှုတ်ထွက်လာကိုလက်ခံပြီးတဲ့နောက်နယူးဇီလန်ဘီယံကန်ချုပ်စင်တီကာရကမိသားစုဝင်တွေလုပ်ဖော်ကင်ဘတ်တွေရဲ့ရှေ့မှာဝန်ကြီးချုပ်အသစ်ကိုကျန်းသစ်စာချိန်ဆပေးခဲ့တာပါဝန်ကြီးချုပ်အသစ်ခရစ်ဆစ်ကင်စ်ကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့နောက်ဆက်တွဲအဖြစ်ထွက်ပေါ်လာတဲ့ငွေကြေးဖောင်းပွားမှုကိစ္စအပါအဝင်စီးပွားရေးကဏ္ဍကိုဦးစားပေးဆောင်ရွက်သွားမယ်လို့ပြောပါတယ်။သူ့အစိုးရအဖွဲ့ရဲ့ဦးစားပေးလုပ်ငန်းဟာလူနေမှုစရိတ်ရောကြရေးဖြစ်ကြောင်းပထမဆုံးအစိုးရအဖွဲ့စီဝေပဲပြီးမှဝန်ကြီးချုပ်ခရစ်စပင်စ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဌာနေတိုင်းသားလူမျိုးတူဖြစ်သူကာမဲစီပူလိုနီဟာလည်းနယူးဇီလန်သမိုင်းမှာပစိဖိတ်ကျွန်းနိုင်ငံသားတူအနေနဲ့ဒုတိယဝန်ကြီးချုပ်ဖြစ်ပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။နယူးဇီလန်နိုင်ငံရဲ့အကြီးအကဲဟာပြည်ထောင်ပြင်ချားလ်စ်3ဖြစ်ပေမဲ့လက်ရှိအချိန်မှာတော့ဘင်ဟာအဆောင်ရောင်သဘောအဆင့်သာရှိပါတော့တယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ည5.25 kHz 1783ည5.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလက်မီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကုလသမဂ္ဂအဖွဲ့အစည်း14ဖွဲ့ပါဝင်နိုင်ငံသားအစိုးရတချို့နဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကမြန်မာစစ်အာဏာရှင်စနစ်ကိုကူညီပုံဖော်ပေးနေကြတယ်လို့ Justice for Myanmar အဖွဲ့ကဒီကနေ့ပြောလိုက်ပါတယ်အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတရားမဝင်မြန်မာစစ်ကောင်စီကိုဘလို့ပန့်ပိုးပေးနေကြပြီးဒါကိုရက်တော့အောင်မလုပ်ကြရမလဲလို့အထိပ္ပယ်ရတဲ့ခေါင်းစဉ်နဲ့အစည်းအခမ်းအနားထဲမှာ Justice for Myanmar အဖွဲ့ကအခုလိုပြောလိုက်တာဖြစ်ပါတယ်စစ်ကောင်စီကိုပံပိုးပေးနေတဲ့ပုံစံအားလုံးကိုလက်မခံနိုင်ပါဘူးလို့ Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရတနာမောင်ကဆိုပါတယ်အဲဒီလိုပုံဖော်ပေးရမှာအဓိကနီလန်လေးရနဲ့ပုံဖော်ပေးနေကြတယ်လို့ Justice for Myanmar ကပြောပါတယ်နိုင်ငံတကာအစည်းအဝေးတွေကိုတက်ခွင့်ပေးခြင်းအဖြစ်စစ်ကောင်စီကိုတရားဝင်အသိပ္ပယ်ပြုပေးတဲ့နိုင်ငံရေးနီလန်အသိပ္ပယ်နဲ့ကြွမ်းကျင်မှုလွှဲပြောင်းပေးတဲ့နီလန်စစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖြစ်စေစစ်တပ်အတွက်အခြေခံအဆောက်အုံပိုင်းကိုဖြစ်စေအကျိုးစီးပွားဖြစ်အောင်ငွေကြေးကိစ္စပါဝင်ဆက်ဆက်လုပ်ကြိုင်တဲ့နီလန်းစစ်တပ်နဲ့ဆက်နေတဲ့ဟိုတယ်ရုံးခန်းနဲ့အခြားလုပ်ငန်းတွေငန်းရမ်းတဲ့နီလန်းတွေနဲ့ပုံဖော်ပေးနေတာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ် Justice for Myanmar ရဲ့အာဏာရှင်ပုံဖော်ရေးပံ့ပိုးမှုအဖွဲ့အစည်းစည်းရင်းမှာရန်ကုန်မှာရှိတဲ့တရုတ်အိန္ဒိယကိုရီးယားနဲ့နော်ဝေးနိုင်ငံတို့ကတန်ယုံတွေပါဝင်နေကြပါတယ်ဩစတြေးလျနဲ့ UK အပါအဝင်အစိုးရအဖွဲ့22ဖွဲ့ဥရောပကအဖွဲ့စည်း14ခုအာဆီယံနဲ့အာဆီယံအဖွဲ့စည်း2ခုအာရှဖွံ့ဖြိုးတိုးတက်ရေးဘဏ်နဲ့ကမ္ဘာ့ဘဏ် USAID အပါအဝင်နိုင်ငံတကာအဖွဲ့စည်းပေါင်း42ခုကိုလည်း Justice for Myanmar ရဲ့စာရင်းမှာတွေ့ရှိရပါတယ
်မြန်မာစစ်တပ်ကိုလက်နက်တွေရောင်းချနေတဲ့တရုတ်နဲ့အိန္ဒိယကုမ္ပဏီ2ခုမှာနော်ဝေးနိုင်ငံတော်ရန်ပုံငွေရင်းနှီးမြှုပ်နှံမှုကုမ္ပဏီကရင်းနှီးမြှုပ်နှံမှုတွေလုတော့မှာမဟုတ်ဘူးလို့နော်ဝေးဘုဘန်ကပြောလိုက်ပါတယ်စစ်ပွဲတွေမှာလက်လက်အသုံးပြုပုံနဲ့စစ်ပွဲဆင်နွှဲပုံနီလန်းတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေကိုမြန်မာစစ်တပ်ကစနစ်တကျချိုးဖောက်နေပြီးဒီကုမ္ပဏီတွေကမြန်မာနိုင်ငံကိုလက်နက်တွေရောင်းချနေတာဟာအန်ဒီရဲ့ကြီးမားလှတယ်လို့နော်ဝေးနိုင်ငံတော်ပိုင်ရန်မုံငွေအဖွဲ့ကပြောလိုက်ပါတယ်။ဒါကိုလက်မခံနိုင်တာကြောင့် AV China စက်မှုနယ်နည်းပညာတရုတ်ကုမ္ပဏီနဲ့ Bharat Electronics အိန္ဒိယကုမ္ပဏီတို့မှရင်းနှီးမြှုပ်နှံထားတာတွေကိုနော်ဝေးကရှေ့ပြောင်းလိုက်တာဖြစ်ပါတယ်။ဘူဘန်ရဲ့ကိုချင်းသိက္ခာဘုတ်အဖွဲ့ကဒီဆုံးဖြတ်ချက်ကိုအဆိုပြုခဲ့ပြီးနော်ဝေးဘူဘန်ကနောက်ဆုံးဆုံးဖြတ်ပေးခဲ့တာပါအဗီချိုင်းနာက2021ခုနှစ်ဒီဇင်ဘာလမှာအပေါ်စားလေယာဉ်တွေကိုရောင်းချခဲ့ပြီးဘရတ်အီလက်ထရောနစ်ကတော့အဝေးထိန်းချုပ်လက်နက်စခန်းကို2021ခုနှစ်ဇူလိုင်လမှာရောင်းချခဲ့တာပါန ော်ဝေးနိုင်ငံတော်ပိုင်ရမုံငွေကအမေရိကန်ဒေါ်လာ 3.3 ထရီလီယံရှိပါတယ်။တရုတ်ကုမ္ပဏီ AB China ရဲ့အစုရှယ်ယာ 3.3 ခုရာခိုင်နှုန်းနဲ့ Bharat Electronics India ကုမ္ပဏီရဲ့အစုရှယ်ယာ 3.32 ရာခိုင်နှုန်းကိုနော်ဝေးနိုင်ငံတော်ပိုင်ရမုံငွေက 2021 အစုံမှာပိုင်ဆိုင်ထားပါတယ်ခင်ဗျာ။
ဂျပန်နောက်တောင်ပိုင်းကမ်းလွန်ပြည်နယ်ပြည်မှာမင်းညားကနစ်မြုပ်သွားခဲ့တဲ့မြန်မာသင်္ဘောသား10ဦးပါကုန်တင်သင်္ဘောဘော်ကနေအခုနောက်ဆုံးအချိန်ထိသင်္ဘောသား13ယောက်ကိုကယ်ထည့်နိုင်ပြီဖြစ်တဲ့အကြောင်းနဲ့နှစ်ဦးသေဆုံးသွားတဲ့အကြောင်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါရယ်စုစုပေါင်းသင်္ဘောသား22ဦးပါဝင်တဲ့ကုန်တင်သင်္ဘောနစ်မြုပ်ခဲ့ပြီးကယ်ဆယ်လိုက်တဲ့13ဦးထဲမှာမြန်မာနိုင်ငံသားဘယ်လောက်ပါတယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူးကျန်တဲ့9ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ကဆက်လက်စာဖွင့်နေစေဖြစ်တယ်လို့အခုလိုပြောပါရယ်
昨日午後11時15分頃、第7管区海上保安本部が中国人14名、
マネガデータ3の時に7時45分頃、香港マップで陳山天保市がね、異法区に留わにて、長阿末坤官事総達士を設定調査してたば。で、天保坊は天保田22人パーピーと、台湾内官田14人ね、ミャンマー6人パーで、長ジャパン諸話文議会追援無礼ဖြစ်တဲ့ヒーローカズမတ်ဆူနိုကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ်။စောစောပိုင်းကထွက်လာတဲ့သတင်းတွေကမြန်မာသင်္ဘောသား10ဦးလို့ပျောက်ဆုံးနေတဲ့အကြောင်းနဲ့တရုတ်နိုင်ငံသားသင်္ဘောသား4ဦးကိုကယ်ဆယ်နိုင်ခဲ့တဲ့အကြောင်းဂျပန်ကမ်းခြေဆောင်တာဝန်ရှိသူတွေကမနေ့ညကပြောဆိုခဲ့ပါတယ်။သင်္ဘောနှင်းမြုပ်တဲ့နေရာဟာတောင်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံကြားပင်လယ်ပြင်ဖြစ်တာကြောင့်တောင်ကိုရီးယားကမ်းခြေဆောင်တပ်ကလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေပါတယ်
။မြောက်ကိုရီးယားနိုင်ငံမှာတော့အသက်ရှူလမ်းကြောင်းနဲ့ပတ်သက်ပြီးအတိအကျမပြောနိုင်တဲ့ဖြာနာသူတွေတိုးလာတဲ့အတွက်ပြုံရမ်းမျိုးတော်မှာ9ရက်အိမ်တဲကအပြင်းမထွက်ဖို့အမိန့်ထုတ်လိုက်ပါတယ်အခုလိုမြောက်ကိုရီးယားအနာပိုင်တွေအမိန့်ထုတ်လိုက်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံဆိုအခြေစိုက် NK သတင်းဌာနကမြောက်ကိုရီးယားဆိုရသတင်းကြေညာချက်ကိုကိုးကားပြီးသတင်းထုတ်ပြန်ခဲ့တာပါလူတွေဖျားနာတာဟာ COVID-19 ရောဂါကြောင့်ဆိုတာတော့ဖော်ပြခြင်းမရှိပါဘူးဒါပေမဲ့လူတွေလာမဲ့စနေနေ့ထိအိမ်တဲကမထွက်ကြဖို့နဲ့နေ့စဉ်အကြိမ်တော်များများအပူချိန်တိုင်းပြီးအကြောင်းကြားဖို့အမိန့်ထုတ်ထားတဲ့အကြောင်းမြောက်ကိုရီးယားအခြေအနေလေ့လာစောင့်ကြည့်နေတဲ့ NK သတင်းဌာနကပြောပါတယ်ဒီလိုတင်းကျပ်တဲ့အမိန့်တွေပြဋ္ဌာန်းတော့မယ်ဆိုတာကြိုတင်ခံမှန်းပြီးပြုံရမ်းမြုပ်ကန်တွေကွန်ပျူစီတွေကြိုတင်စုဆောင်တဲ့အကြောင်းလဲအင်တာနက် website မှာရေးသားထားပါတယ်။တခြားမြို့တွေမှာအလားတူကန့်သတ်ချက်တွေထုတ်ပြန်တယ်မထုတ်ပြန်ဘူးဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားပြီးပြီးခဲ့တဲ့နှစ်ကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပြည်ဝမြေကတည်းကဇန်နဝါရီလ25ရက်ဗိုလ်ရုညထိတ်တဲရောက်တဲ့နေ့ကိုဥတ္တမောင်တန်းနဲ့ကျွန်တော်ပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပါမယ်ပထမဆုံးကတော့ရှမ်းပြည်တောင်ပိုင်းကယားနယ်စပ်ကဖဲ့ခုံမြို့စင်မီတော်ကြီးရွာမှာတိုက်ပွဲကြီးဖြစ်တဲ့သတင်းပါရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားနယ်ကပ်နေတဲ့ဖဲ့ခုံမြို့နယ်စင်မီတော်ကြီးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမင်းညာပိုင်းကတိုက်ပွဲကြီးဖြစ်ပွားခဲ့တယ်လို့ရွာကန်သူကပြောပါတယ်စစ်ကောင်စီတပ်ဟာအရင်ရက်ကျွေကတည်းကစင်မီလောကျွေရကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေခဲ့တာပါဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညွန်ပြောပြပေးပါဦးခင်ဗျာ
ဇန်နဝါရီလ24ရက်နေ့ညပိုင်း 9:00 လောက်မှာဖဲခုံမြို့နယ်ရှိချမ်းစင်မီလောကျွေရကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲကညပိုင်းဖြစ်ပွားတာမို့လို့ကျွေရသားတွေမှာပြေးရလွှားရအတော်လေးခက်ခဲခဲ့တယ်လို့ကျွေရသားတူကပြောပါတယ်
ဒီစီလောက်ရအဝင်မှာဒီကောင်စီဖက်ကစစ်ကြောင်းထိုးတာအဲ့ဒါကလည်းတစ်ခါသေးတိုက်ပြီးတော့တပ်ပစ်ခွာလိုက်တယ်ဘောနော်အများကြီးပဲလည်းနေကြည့်တယ်အများကြီးတန်ကြောင်းရတယ်ရှင်ဘာခုနောက်ကျရင်ဒီလည်းတန်ကြောင်းအနေနဲ့ကြည့်တယ်ညနေတော့ဆက်ဖြစ်လာမလဲဆိုတာဒေတာတော့ပါဘူးဒီခက်ခဲတာတော့ဒီဒေတာလို့မှာဒီကလေးတွေတဲ့ဘောနော်ဒါညတော့ဆိုပြေးရတာဆိုဇော်လေးကိုတစ်ခါရပါစ
စ်မီလောက်ရဟာရခင်ကတိုက်ပွဲတွေဖြစ်ခဲ့ပြီမဲ့ပြန်လဲတည်ငြိမ်စပြူလာလို့တချို့ဒေသခံတွေကနေရာကိုပြန်လာနေကြပါတယ်အခုလိုမျိုးရွာတဲ့ပြန်လေတဲ့အချိန်မှာစစ်ကောင်စီစစ်စီရေးကြောင်းမင်းညကတော့ညရင်းချင်းပဲထပ်မှန်ပြီးတော့ပြေးလွှားကြရတယ်လို့ဆိုပါတယ်ဒီမတိုင်ခင်ရက်ကလေးကလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ
်ဒီလက်နက်ကြီးဟိုဘယ်ရန်ချောက်ထုတ်တဲ့ဟာဆန်ချောက်ပြီးတဲ့ဟာပေါ့နော်ဒါကြောက်နေသေးတယ်တချို့ဆိုအိုးအိမ်တော်မှချက်စီးတော့ပြန်မလာနိုင်တယ်လို့လည်းရှိတယ်ပေါ့ဒီရှောင်းစခန်းထဲမှာတော့သူလမ်းတော့မပြည့်ဘူးဒါနဲ့သူဒီကြီးရွာရွာလေမှသူလမ်းတော့ပြည့်တယ်ပေါ့နော်မတက်မစပြည့်ခါကျတော့သူကိုအင်းတက်စီတဲ့ဟာကိုကမ်လာနိုင်ကြဘူးကျမ။အတိုက်ပွဲမရှိဘဲနဲ့ပြစ်တာ။သူတို့ကရွာလယ်မှာကလေးရှိတယ်ဆိုတဲ့မျိုးကသူတို့ထင်အောင်ခင်မှာတော့ဒီလိုလမ်းပြနေတယ်လို့နေမှာပါ
တပွဲပြင်းထန်ဖြစ်ပွားခဲ့တဲ့ဖေခုံမြို့နယ်ရှိချမ်းဆောင်းလန်းခဲကြီးရွာလွယ်ပေါ်ကြီးရွာစတဲ့ပတ်ဝန်းကျင်ကြီးရွာကဒေသခံတွေဟာလည်းအရင်ကလေးကပြေးရှောင်နေကြတဲ့သူတွေရှိသလိုအခုတခါမှစိုးရိမ်ပြီးတော့ထပ်မံတေးရှောင်နေရသူတွေရှိပါတယ်။အလားတူပဲမိုးပြဲမြို့ထဲနဲ့စက်တော်ရတောင်ပေါ်ဘက်မှာစစ်ကောင်စီတပ်ကတပ်ဆွဲနေရယူဆဲဖြစ်တာမို့လို့အချိန်မရွေးတိုက်ပွဲဖြစ်လာမှာကိုစိုးရိမ်ရတယ်လို့ကေဇေးပရာဟိတသမားတို့ကပြောပါတယ်။ဒီသားမတည်ငြိမ်သေးတာကြောင့်လဲဒီသားကနေဖို့နေကင်းပိုင်းနေအိမ်ကိုပြန်ကြည့်တာတော့ပဲလုံနေတယ်လို့သူကပြောပါတယ်။
ဒီစစ်တရားတောင်ပေါ်မှာလည်းရှင်းနေသေးတယ်။နောက်ယူတင်မှာညောင်ရကွမှာလည်းရှင်းရှင်းနေသေးတယ်ဆိုတော့အချိန်ကြီးတက်ကွက်ပြဖြစ်ပေါ်နေတဲ့အချိန်ကြီးလည်းရှင်းနေတယ်ဆိုတော့ဆိုတော့တက်ကွက်အရာဖြစ်ထားတဲ့နေရာရှင်းနေဆိုတော့ဒီလိုအချိန်ကြီးမှာလည်းကြောက်တော့ဆိုတော့အပြင်မှာလည်းသူတို့ဒီနေနေကြရတယ်။ကြောက်ကြောက်မပြန်ကြောက်ဘူးပေါ့နော်။ပြန်ပြီးမှအိမ်ပြန်ကြည့်တော့ပဲရှိတယ်ဆိုတော့အိမ်ပြန်နေတော့မသိစင်ဖြစ်သေးဘူးကြောက
်။မိုးပြင်းမှာတော့ညတိုင်းလူလူပဲလက်နက်ငယ်ပြခတ်တန်တွေဂျူကြဂျူကြကြားနေရတယ်လို့ဆိုရတယ်။စစ်တပ်ကအာဏာသိမ်းပြီးကလေးကကြားပြည်နယ်ဒေသခေါ် KND နယ်နဲ့ဒီနေချင်းဆက်ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာဒေသခံကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတာအခုဆိုလို့ရှိရင်နှစ်နှစ်ထဲကိုဝင်လာပြီဖြစ်ပါတယ်။အခုဒီဖေကုံမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းကြားနယ်ဆက်နဲ့ကပ်နေတဲ့ဖေကုံမြို့စင်မီလောချေရွာကတိုက်ပွဲပြင်းထန်ခဲ့တဲ့အကြောင်းကိုသားညူပြောပြခဲ့တာပါ။အခုတော့ကရင်ပြည်နယ်ဘက်ကြည့်အောင်ပါ။ကင်းပြည်နယ်ကော့ကရိတ်တိုက်ပွဲထဲမှာလည်းအနီးကျေးရွာတွေလက်နက်ကြီးထိမှန်ခဲ့တဲ့တဲ့တင်မှာကင်းပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကော်တူလီအာမီကရင်မြို့သားလူမျိုးရေးအဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲအတွင်းကြုံတိုးမြို့အနီးမှာရှိတဲ့ကန်နီမိကလုံကော်ဘိန်ရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေကြားရောက်ပောက်ကွဲပြီးမိလောင်မှုတွေဖြစ်ခဲ့ပါတယ်။ဒီတဲ့တင်ကို VOE သတင်းတောက်မအေးမှာပြောပြပေးပါဦးခင်ဗျာ။
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဟာဇန်နဝါရီလ24ရက်နေ့မှာပုံမပြင်းထန်လာပြီးကော့ကရိတ်ကျုံတိုးအနီးမှာရှိတဲ့ကမ်းလီရွာမိကလုံရွာကော့ဘိန်ကျေးရွာတွေဘက်ကိုလက်နက်ကြီးတွေကျရောက်ပတ်ကွဲတာကြောင့်လူနေအိမ်တွေမိလောင်ပျက်စီးခဲ့ရပြီးဒေသခံတွေဟာဒုက္ခသည်တွေအဖြစ်ထွက်ပြေးနေရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်။တို့
မရေဘာ70လိုက်တော့မှဖြစ်တာသာတို့ဖြစ်တာမရရဟိုဒီမှာဆိုတာမိကလုံးကြီးကြောက်ဖြာကြီးကြောက်ဖြာကြောက်ဖြာပြန်มาဖြစ်တာမိကလုံးကြောက်ဖြာมาဖြစ်တာဖြစ်တော့သူတို့ကအဲ့ဒါဟိုဘက်ကဖြစ်တာကိုဒီအဲ့ဟိုဒီကိုဘုံကျဲတယ်ကာဒီကိုဘုံကျဲတယ်ဘာမှမဆိုင်ပဲနဲ့လက်လက်ကြီးကြီးနဲ့ဖြစ်တယ်ကာဒီတူလာလို့နှိပါပဲကိုကပြုတ်ပြုတ်ပြီးရလာလို့ဟုတ်တယ်ပြီးရမိကပြေးသွားတာမိကလုံးရဲ့အဲ့ဟိုဒီရဲ့ကာဒီရဲ့တရားအားလုံးလုံးနဲ့ဆက်ကြော်တယ်ဒီကာဒီပါကိုလုံးနဲ့ဆက်ကြော်တယ်လက်လက်ကြီးနဲ့ဖြစ်တာဟုတ်တယ်ထုံးကြောင်းလည်းပါတယ်ဘရက်ကပြီးပြီးကြတော့ခါဆက်ပြည့်တယ်တိုက်ပွဲရပူပေါင်းတက်ဖွဲ့နေတယ်ဆက်ပြည့်တယ်တယောက်ကြတယ်ဘလို့ရှင်းကြော
အခုခါမှာတော့ဗဟာမိတ်ပူပေါင်းတက်ဖွဲ့တွေဘက်ကစစ်ကြောင်းနေနဲ့ပူပေါင်းတက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီဒေတာကိုအလုံးရင်းနဲ့စစ်စင်နာတွေလုပ်နေတယ်လို့၄ကြောင်းစစ်ကူအနေနဲ့ MI-35 ရဟတ်ယာဉ်အမျိုးအစားကိုအသုံးပြုပြီးတိုက်ခိုက်နေပါတယ
်တက်ဖွဲ့ကသူတို့ကဒီဘက်ကိုစစ်ကြောင်းထိုးလာတဲ့အချိန်မှာပူပေါင်းရှိကြောင်းတွေရှိကြောင်းတွေအများကြီးပဲအဲ့ဒီမှာအရှိဝါရဲပါတယ်ဈေးရုံလည်းပါတယ်တင့်နေလည်းပါတယ်ပြီးတော့ကြားသူလည်းပါတယ်ဂလုံးလည်းပါတယ်ပါတယ်ဂလုံးရှိကြောင်းတွေတယောက်ကြပါ PIDU လို့တော့ပူပေါင်းဖွဲ့ရ
တိုက်ပွဲတွေကတော့ဇန်နဝါရီလ20ရက်နေ့ကတည်းကပြင်းထန်နေတာပါပြီးခဲ့တဲ့ရက်ကတော့ KNU တက်မာ6ထိန်းချုပ်ရာဖျားသုံးစုဒေသမှာလည်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရုံးတွေကိုမီးရှို့ဖျက်ဆီးမှုတွေလုပ်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းဒီရဲ့ပိုင်းတွင်ဖျားသုံးစုဒေတာက DKBA ခေါင်းဆောင်တို့ရဲ့အိမ်ကိုလေချောင်းကနေဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ပါတယ်။ဖျားသုံးစုကြာရင်စိတ်ကြီးကော့ကရိတ်မြို့နယ်တွေမှာတော့2023ခုနှစ်နှစ်ဆကစပြီးတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေချောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်ရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့တိုက်ပွဲတွေအနာကရွာတွေလက်နက်ကြီးထိမိလောင်ခဲ့တဲ့တဲ့မယေးမှာပြောပြခဲ့တာပါ။အခုတော့စကိုင်းဘက်မှာလည်းဒီမိလာမှုတွေဖြစ်နေတဲ့အကြောင်းပါစကိုင်းတိုင်းဘက်ဝက်လက်မြို့နယ်တဲကကျေးရွာတွေကိုလည်းစစ်ကောင်စီတပ်တွေဆက်လက်မိရှို့နေစေဖြစ်ပါတယ်စကိုင်းတိုင်းဝက်လက်မြို့နယ်တဲကိုမြန်မာစစ်တပ်ကစစ်ကြောင်းထုတ်ဝင်ရောက်ပြီးကျေးရွာတွေကိုမိရှို့နေတာကြောင့်နေအိမ်တော်များများမိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေနဲ့လည်းထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့သိရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ
January 25ရက်နေ့ဒီကနေ့မနက်ပိုင်းကဝက်လက်မြို့နယ်ပင်စင်းကျေးရွာကနေပြန်ပြီးတော့ထွက်လာတဲ့မြမစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ မကြီးတုံရွာနီးမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖက်က2ဦးကြာဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးက VOA ကိုအခုလိုပြောပြပါတယ်
။ဒီမနက်ကိုမကြီးတုံဘက်ကလည်းမကြီးတုံဘက်ကပြန်ပြီးတော့အပင်းကြီးနဲ့မကြီးတုံဘက်ရွှေ့တဲ့အချိန်မှာဒီရက်တက်သွားတဲ့ကိုလိုဘက်ကကလေးတွေနေမိကန်ကလေးတွေနဲ့ထိတိုက်ဒီစံလေတော့ကိုဘက2ယောက်ကြာရတဲ့3ယောက်တန်ရရ
ရှင်အားက
ဒီမှာ60ကျော်မနေ့ကအထူးရတော့ဒီ80ကျော်လောက်တက်လာပါဘူးဘုရားသူခွဲလိုက်ရတော့မဒီဒီနေ့ကထိတဲ့တည်းတည်းဟာတော့60တောက
်ဇန်နဝါရီလ24ရက်နေ့မနေ့တုန်းကလည်းပင်းစင်းရွာကိုစစ်ကောင်စီတပ်တွေမဝင်နိုင်အောင်ဒေသခံပြည်သူကာကွယ်ရေးတပ်တွေကကာကွယ်နိုင်ခဲ့ကြပေမဲ့လက်နက်နဲ့လူအင်အားမမျှတာကြောင့်လက်လျှော့ခဲ့ရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောပြပါတယ်စစ်ကောင်စီတပ်တွေဟာပင်စင်းရွာကိုဝင်ရောက်ပြီးနေအိမ်တွေကိုမိရှို့ခဲ့တယ်လို့ဒေသခံပြည်သူ2ဦးကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ကပြောပါတယ်
။ပင်စင်းရလည်း2ယောက်၊နောက်မှတစ်ယောက်ပြင်တက်ထားတယ်။တယောက်ကလည်းရွာထဲနှီးဝင်နေတယ်၊တယောက်ပြင်တက်တယ်လို့ရွာထဲအနှီးဝင်နေတဲ့လူပြည်သူတယောက်ကိုလည်းပြင်တက်ထားတယ်လို့အဲ့ဒါတော့ကိုတို့လက်တွေ့မြင်ကတယောက်ကတော့လမ်းပေါ်မှာပြင်တက်ထားတော့မြင်ရတာ
။ပင်စင်းရွာဟာအင်ဂျင်တစ်ထောင်ဝန်းကျင်ရှိတဲ့ရွာကြီးဖြစ်ပါတယ်။မနေ့တော့ကမိရှုခံရမှုမှာတော့အင်ဂျင်190လောက်မိလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒါကတော့ပင်စင်းရွာကိုပထမဆုံးအကြိမ်မိရှုတာဖြစ်ပါတယ်။23ရက်နေ့တော့ကလည်းစစ်ကောင်စီတပ်တွေကမကြီးတုံရွာကိုမိရှုခဲ့ကြပြီးတော့အင်ဂျင်100လောက်မိလောင်ခဲ့တယ်လို့ဒီကနေ့မနက်မှာလည်းမူးကြီးရွာကိုဆက်တက်သွားပြီးမိရှုနေတယ်လို့ဒေသခံတွေကပြောပါတယ
်။ဒီနေ့ကအင်ဂျင်များတဲ့ပြေရှုခံရတာကအင်ဂျင်ကျွန်တော်တို့ရခင်လေဆိုတော့ရှုခင်ရမှာပထမဦးရှုခင်ရမှာပင်းနေရကြတော့ကျွန်တော်ပင်းနေရနေမှာရှုထောင်တဲ့မြူးကြီးကြီးရောက်ဝင်တယ်မြူးကြီးကြီးရောက်ဝင်ပြီးတော့အခုမြူးကြီးကြီးရတယ်မြူးကြီးရှုနေတယ်ပါအေဂျီကောင်အေဂျီတော်တော်များကဒါနဲ့တော့တစ်ချက်ရှုထုတ်ခင်ရတာမြူးကြီးရအကြီးုံကြီးရကလည်းကျွန်တော်အေဂျီတရားကျွန်တော်ရှုခင်ရမှာတရားနဲ့တရားငါးတဲ့ကျမ်းမှာတော့ရှိကြပါဒါပေမဲ့အခုချက်ကတော့တော့ဒီခူးချောင်းကတော့အဲ့ဒီဘက်လည်းတော့ပြတ်လို့ကျွန်တော်ကလုံးဝအပြီးကြီးလို့မရဘူ
းရှစ်ကောင်စီတက်တည်းရဲ့နေမြရှင်းလေးရဲ့စစ်ကြောင်းကြောင့်မကြီးတုံပင်စင်းနဲ့မူးကြီးကျေးရွာကဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးရင်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့တိုးနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့စစ်တပ်ကဆွဆွဲထားပါတယ်။ KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာရှိပါတယ်ရှင်။
စကိုင်းတိုင်းဝက်လက်ဘက်ကရွာတွေမိရှုခံရတဲ့အကြောင်းမဆုမုံပြောပြခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်ရခိုင်နယ်စပ်နဲ့ထိနေတဲ့ပလဝဒုက္ခတဲ့စခန်းများစားနေခါခက်ခဲကြုံနေရတဲ့အကြောင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့ပြီးချင်းပြည်နယ်ပလဝမြို့နယ်ကစစ်ပြေးဒုက္ခတဲ့စခန်းတွေမှာစားနေခါပြက်လက်မှုတွေနဲ့ကျန်းမာရေးခက်ခဲကြုံနေရပြီလို့စစ်ပြေးဒုက္ခတွေကပြောပါတယ်လောဝမြို့နယ်အတွင်းစစ်ပြေးဒုက္ခတဲ့စခန်း၅ခုတည်ရှိပြီး WFP ကဆိုင်းရိတ်ခါနဲ့ငယ်ထောက်ပံ့ပေးနေပေမဲ့စားဝတ်နေရခက်ခဲဖြစ်နေစေလို့စစ်ပြေးဒုက္ခတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့တရင်ကိုကိုစီတူပြောပြပေးပါဦးခင
်ဗျစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့အကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ရထားတယ်လို့ဆိုပေမဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကပလောဝမြို့နယ်မှာလူသားချင်းစာနာမှုအကူအညီတွေမရရှိကြဘူးလို့စစ်ပြေးဒုက္ခတွေကပြောပါတယ်ပလဝမြို့ပေါ်ကဘလုံးကွင်းစစ်ပြေးဒုက္ခတဲ့စခန်းမှာဆိုရင်လေဒီလအတွင်း WFP ကစားနပ်ရိက္ခာထောက်ပံ့တာတွေမရှိသေးတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ပြေးဒုက္ခတဲ့အမျိုးသားတူကပြောပါတယ
်ပလဝမြို့နယ်ရှိမှာစားပြေးဒုက္ခတွေအဖွဲ့တွေကအခုအစားနပ်ရိက္ခာမပေါ်လုံးဖြစ်နေတယ်ဒီဒါပေမဲ့ဒီ WFP ကလည်းဘယ်နဲ့ပြိမယ်ဆိုတော့အခြေအနေဘာမှမလာဘူးမသိဘူးအလောက်ကနေအဆင်ပြေဖို့စားပြေးဒုက္ခတဲ့ဟိုသွားဒီသွားလာလို့အဆင်မပြေဘူးပြီးရင်လည်းဒီဒီနေ့ဒီမှာဝါခိုချက်ခိုးတဲ့အဆန်မပြေဘူးနေရာတွေကတော်တော်ကြိုတည်နေပါတယ်ကျွန်တော်တို့ခွဲ့တွေက
ပလောဝမှာလက်ရှိတိုက်ပွဲတွေရပ်တန့်ထားတယ်ဆိုပေမဲ့သွားရေးလာရေးအတွက်လမ်းပန်းဆက်တွေရိခက်ခဲနေတယ်လို့နေရာတော်များများမှာနှစ်ဖက်လက်နက်ကန်တွေတပ်ဆွဲထားတာပါအဲ့လိုတက်ဂိတ်တွေမှာစစ်ဆေးမှုတွေရှိတာကြောင့်စားနပ်ရိက္ခာထောက်ပံ့ရေးအခက်ကြုံရတယ်လို့လည်းဆိုပါတယ်ပလောဝမြို့ပေါ်ကစစ်ပေးဒုက္ခတဲ့စခန်းတွေကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကစံတဲ့ရိက္ခာထောက်ပံ့တာတွေရှိပေမဲ့လုံလောက်မှုမရှိတယ်လို့မထောက်ပံ့တဲ့အလားတွေလည်းရှိတာကြောင့်ဒုက္ခတွေအနေနဲ့ဖြစ်တယ်လို့ရှာကြံစားတော့နေရတယ်လို့ဘလုံးကွင်းစစ်ပြေးဒုက္ခတွေစခန်းကဒုက္ခတွေတူကပြောပါတယ်
။အာစားဝဲနေရဘလို့ရှိမယ်အဲ့ဒါဒီဘက်ကနေနေဥမာတလားကိုဒီလိုပြလောက်မရှောက်ပြလောက်ရမလားရှောက်ပြတော့မရဘူးဖြစ်တယ်။အဲ့ဒါရှောက်ပြလောက်ရခင်လေအဲ့ဒါပြလေနောက်ပြလေးလေးပြင်မအမှားတွေပါလေလိုက်လိုက်ကြရရသလိုရှာကြရတော့ပေါ့ Akula kalau bapa melayu itu kul, ini melayu cuma ngui banyak. Tapi ini melayu tercakar lume, lusi ini masih juga. Lepas itu kalau kerja siapa le, cuma tu palare belum sumber ni ni bapa yang ni lulu umah si dia pesi dia hujung siapa dia lulu tu kui dia saja lah melayu le.
Sebiji duka des kanui masa naik ke apian jamah isanya ke keru lesi ni lelu sebiji duka dia juga piawale. Siwa dayu kuen kanda cerdui jang siwa syabala bi. Sekutabu mata nanya bulu sebelok ada tuga piawale.
Aku dek cuma ye pada dia tu terus kaki sini wale kena. Dia pesan mesti dia luar la siu sini tu apa nak sendi mesti bawa bulu siaye. Dia pesan kita ni boleh lakukan luar dia dia ziarah ni dia dia company pengkira bayar tu terus sendi wale. Jangan tuh kat dia bayar tu macam sendi bawa si. Kita kat tuh esok malay kena sah sekarang ni. Ada tni gua bawa tong tong ni tong elu cahro bawa meja bulu pesan dia. Ni ada bayar tu macam sendi bawa hangi siu wisa bulu kaki sini wale jangan pelawa tuh kat dia.
Lagi masa kongsi ni, ya kalian akan ini dapat lu. Negeri ni abby ya tak jauh ini, cemui tak boleh biarpun lah ni naga soyan bi. Pelawaan juga agak sepi duka des, kalau mana ni tanya duka dari ni ni, ni ya biarpun kakek ni jawab lah kena.
Cemui ni, ya kalian zaman ni ni ni, pelawaan juga duka des kalau mana, sana ika kakek ni naga kusi tu jadi agak apa, agulah. Jepun ni, dalam Korea ni, ni muda ni, demoga ni mah bawaan show biar show ni ni, tadi mah. Japan ni tangkulian nengah aja, tangkulian nengah Jeju John, sebagai form juga asyik tamai pelan kencing ni kilometer dia lihat sih kuah pelan jema, jema ni tiup temoda nasi na ubar eh Hong Kong pay, jentian amici kundi temoda si ni mewu tuar aja, lahir selalu guru kete nengah bi, sih guru jauh sini je pibar eh, dia view itu ni dah mai ma jauh jauh pibar ni.
Tangkulian nengah Jeju John. สกุลฟูมิโอเย่เสียดังไปเป็นเลขาธิการกวาดเตียลิสเซชิกิโลเมตรตัวงาญี่ปุ่นเนี่ยกุริยาจากาเป็นเลขยิมฮะญี่ปุ่นเนี่ยติดอยู่ที่มอดานั่นสันนั่นอุปาร์เลยฮ่องกงไปที่มอดซีฮะสันนวายล่ะนั่นสังไงนี่มันเนี่ยตั้งนายลิสเซงามเนี่ยเล่ามาเนี่ยมีตัวเกล้าบ้างเจ้าจูเป็นเลขาธิการเจ้าเย่ตัวเนี่ยมันเนี่ยตั้งนายลิสเซจะมันเนี่ยเช่นที่เย่บอกพงศ์เสตัวยากเกี่ยนเอาเปียดเอาตัวเกล้าเลย และสิมาโรติโมดาสเลอุโกเกเซนังเงบีชิอุการอเปียวซงนิเซพิจาวเกเซทายาเรติโมดาตะชูการออะคูอะเฉิงที่ตรีเปียนเมยะตีราริชิดิเรซุปีอะญูตานิญูเยอะซูยาเอ็นยูจีเยตองโกเรียตะมะละนักงานสายาโกซะเลอูเยนไนทงาอะคูลูเปียวปะบาเร
ตัวเราจะดีใจดีกว่าคำว่าอย่าชิคาร์เลยแต่ตัวอีกอย่างไม่ใช่เราดูที่ชิคาร์เลยเพราะว่าการชิคาร์เนี่ยเต็มหมดก็คู่ลงมาแล้วแล้วคู่ชิคาร์ที่เลดี้วอร์ดคือเราคู่ที่เซวากุตาวุตโกจะเป็นตัวกูจะให้เนี่ยเป็นว่าเราจะโดนที่ชิคาร์ไปโอเคแล้วเราจะโดนคู่ที่อะไรเงี้ยยาดีรู้อันนี้ท่ายาเราที่ยาดีรู้ว่าไม่เนี่ยเอาตัวเราเจ้าเนี่ยจะยิ่งเกมมาเจ้าเนี่ยจะท่ามาชิคาร์ไปไอ้ตัวเจ้ามือรู้เป็นเรื่องมาแล้วตั
ကျန်းချင်း6,550တန်ရှိတဲ့တင်မောမှာတော့တရုတ်နိုင်ငံသားနဲ့မြန်မာနိုင်ငံသား25ဦးလိုက်ပါလာခဲ့ပြီးမြန်မာကတော့10ဦးပါတယ်လို့ဆိုပါတယ်အားလုံးကတော့တရင်ရတော့အားလုံးဒီမြန်မာနဲ့တရုတ်နိုင်ငံသားတင်မောသား25ဦးနဲ့15ဦးလို့သိရှိရတယ်ခင်ဗျာအဲ့အဲ့25ဦးမှာအဲဒီတရုတ်နိုင်ငံသား16ဦးမြန်မာနိုင်ငံသား10ဦးခင်ဗျာအားလုံးက15ဦးလို့တော့ဒီတင်းများရတော့သိရှိထားပါတယ်
တန်းချင်း6,550တန်ရှိတဲ့တင်မောမှာတော့တရုတ်နိုင်ငံသားနဲ့မြန်မာနိုင်ငံသား25ဦးလိုက်ပါလာခဲ့ပြီးမြန်မာကတော့10ဦးပါတယ်လို့ဆိုပါတယ်လက်ရှိမှာတော့ဂျေဂျူးပင်လယ်ကမ်းခြေဆောင်ရဲများနဲ့ဂျပန်ပင်လယ်ကမ်းခြေဆောင်တပ်များကပျောက်ဆုံးသွားတဲ့တင်မောသားတွေကိုစုပေါင်းရှာဖွေနေကြပါတယ်တင်မောနစ်မြုပ်တဲ့အချိန်ကလေးတိုက်နှုန်း30ကန့်ကို6,000မီတာနှုန်းတိုက်နေပြီးဟောင်ကောင်ကုန်တင်တင်မောကတော့
လုံးဝနင်းမြုပ်သွားပြီဖြစ်ကြောင်းကိုရီးယားနိုင်ငံဆိုင်ရာသတင်းတွေမှာတော့ဖော်ပြကြပါတယ်ရှင်ဂျပန်နဲ့တောင်ကိုရီးယားကြာနင်းမြုပ်သွားတဲ့သင်္ဘောကမြန်မာပါဝင်10ဦးပျောက်ဆုံးနေတာကိုမေးမှာပြောပြခဲ့တာပါဗိုလ်ရုံးညာရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြခင်မှာ VOA American တန်ရဲ့ဗိုလ်ရုံးညာပိုင်းဗီဒီယိုစီစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်DCမြို့တော်ကနေရုပ်သံကပါဆက်လွှင့်အောင်မှာမို့ဆက်လက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ
let Piali near the Chet Tao Yone, Ya Unime, Trinui, Nangayi Pisinui, the Gaboa, Selanui. One click, Cloud the Chen Yone, Gabaya Yaga, Tanigu, Chase and Nasanima, Pipari, Beijing Beniaga, Pipi, Vue Plus application go, download Yayuba.
Few American Tanya, Purune Yabai, Radio Seasonego. American Pinozzi, Washington DC, Murogani, Yotangaba, Salapido, Daya, Tolin, Pinivare, Machagin, Tolin Pime, Season de Remaro, Nangadagat, Bodunia, Tinset, Nicha, Tata Tensoya, Lutune, Chamaye, now Ujosantaya, Nemaye, Tonta Che, now Kuene, Agazakana, Passin, Season de Go, Nasin, Chishuabu, Shivare, a good old Passin, Lutune, Chamaye, Canaba, Kankai, Kagwe, Kuta, Nirego, Jopja, Tabare, ဒီတစ်ပတ်အတွက်အဖြစ်များတဲ့ဝေဒနာတစ်ခုဖြစ်တဲ့ဒီကောင်းကိုက်ဝေဒနာကိုစနစ်တကျကာကွယ်ကုသနိုင်ဖို့အတွက်ကောင်းကိုက်ဝေဒနာကာကွယ်ကုသတဲ့နည်းလမ်းတွေအကြောင်းနိုင်ငံတကာကောင်းကိုက်ဝေဒနာအဖွဲ့အစည်းကဒေါက်တာကောင်းမြတ်ကျော်ကိုဒေါက်တာတန်စောကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကောင်းကိုက်တာကိုဟိုဘယ်လိုပြောမလဲဆိုတော့တတ်တာအစီမယ်လို့ကျွန်တော်တို့ယူစားတယ်။ဥပမာပြောမယ်ဆိုရင်တချို့ကရက်တောင်ရင်ကောင်းကိုက်တယ်ဝင်တောင်ရင်ကောင်းကိုက်တယ်နောက်ပြီးတော့ချောကလက်စားရင်ကောင်းကိုက်တယ်အေးပြက်ခံရင်
stress များရင်ဒိန်ခဲတွေပါတယ်စားလို့ရတယ်ဒါမျိုးဖြစ်တယ်ပေါ့အဲ့ဒါဆိုလို့ရှိရင်တော့အကယ်၍ဒီလိုနေရာလေးတွေမှာဒါရှောင်လိုက်မယ်ဆိုရင်ဒါအဆင်ပြေတယ်ဒါပေမဲ့တချို့
အဲ့တော့ကာကွယ်တဲ့ဆေးမျိုးကိုကျွန်တော်တို့တောက်တင်တယ်လို့ကျွန်တော်တို့ယူဆတယ်။အဲ့တော့ကာကွယ်တဲ့ဆေးမျိုးတွေမှာများသောအားဖြင့်ဗာရီကျွန်တော်တို့သုံးလို့ရှိလဲဆိုတော့ဗီတာဘလော့ကာတွေရှိမယ်၊ကယ်လ်ဆီယမ်ချန်နယ်ဘလော့ကာတွေရှိမယ်၊တချို့တက်တဲ့နေရာမှာသုံးတဲ့ဆေးတွေရှိမယ်။ဒါတချို့ကဒီဟိုပေါ့ဒီစိတ်သက်စိတ်ကြတဲ့နေရာမှာသုံးတဲ့ယောဂဆေးမျိုးတွေရှိတယ်။အဲ့လို ကောင်းကြိုက်တဲ့နေရာမှာကျွန်တော်တို့သုံးလို့ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးကာကွယ်တဲ့ဆေးတွေဆိုလို့ရှိရင်ဘယ်လောက်တောက်ရလဲဆိုတော့အများသောအားဖြင့်6လအနေနဲ့တစ်နှစ်တောက်ကြရတာများတယ်အဲ့တော့တချို့တွေက6လအနေနဲ့တစ်နှစ်တောက်ပြီးတော့ဖြတ်လိုက်တဲ့အခါမှာခေါင်းပြန်မကိုက်တော့ဘူးဒါမှမဟုတ်လို့ရှိရင်လည်းသူ့ရဲ့ဟိုအကိုက်ကညော့သွားတယ်တို့ပါတို့ဒီရဲ့ဟိုအစွမ်းကိုတီးတာကျွန်တော်တို့တွေ့ရတယ်ပေါ့ဒါပေမဲ့တချို့လူတွေကကြာလို့ရှိရင်တော့ဖြတ်ပြီးသွားတဲ့အခါမှာပြန်ပြီးတော့ပြန်ကိုက်လာတဲ့အတွက်ကြောင့်ဒီကောင်တွေကိုပြန်ပြီးတော့တစ်နှစ်ထပ်ပို့ပြီးကြာကြာရှည်ရှည်ဆွတ်တောက်ရတာမျိုးတွေရှိတယ်ပေါ့နော
်အဖြစ်များတဲ့ဝေဒနာတစ်ခုဖြစ်တဲ့ခေါင်းကိုက်ဝေဒနာကိုစနစ်တကျကာကွယ်ကုသနိုင်မှုအတွက်ခေါင်းကိုက်ဝေဒနာကာကွယ်ကုသတဲ့နည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါလူတိုင်းဘဝမှာတစ်ချိန်သုံးမို့တစ်ချိန်ကြုံရလေရှိတဲ့ဒီအဖြစ်များတဲ့ခေါင်းကိုက်ဝေဒနာကိုစေဝါတွေမပါဘဲကုသတတစေနိုင်တဲ့ဤတွေပါဝင်ထိအောင်ကာကွယ်ကုသနိုင်တဲ့ဤလံပေါင်းစုံကိုဒေါက်တာသန့်စော်ကလူသူနဲ့ကြံမယ်ခဏမှာရှင်းပြခဲ့တာပါ VOA American တန်ရဲ့ဗိုလ်ဒုညပတ်စင်ခဏတွေကိုဆက်ပြောပြနေပါတယ်အခုတော့ဥကျော်စန်သားရဲ့မြမရေးသုံးသက်ချက်ခဏမှာတတိထားတဲ့နိုင်ငံတကာမက်လုံးဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်လုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အမေရိကန်ရဲ့ဥပဒေပါဝင်နိုင်ငံတကာအကူအညီတွေကြောင့်မြန်မာဒီမိုကရေစီအရေးအတွက်စိတ်အားတက်ရတဲ့အချိန်မှာပဲအမေရိကန်နဲ့ဒီမိုကရေစီနိုင်ငံတချို့ကကုမ္ပဏီတွေကတော့စစ်ကောင်စီရဲ့လက်နက်ထုတ်လုပ်ရေးကိုအကူအညီလှုပ်ဆောင်ပေးနေတဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။ဆိုတော့ကဒီနိုင်ငံတကာအကူအညီဆိုတဲ့မလုံးတွေပုံဝေါ်ပြီးယုံကြည်အားကိုးထားတင်ပါသလား။ဆင်ကျင်သင့်ထင်းထင်းသိမ့်သိမ့်လှုပ်တင်တာတွေရောဘာတွေရှိနေပါလဲ။မြန်မာနိုင်ငံရဲ့သုံးသက်သူဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဆင်ွေသုတ်သက်ထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒေါက်တာတင်းဆွေခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးနေတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆက်နာရှင်စတစ်ကိုခုခံတွန်းလှန်နေတဲ့ဆိုရှယ်မှုအစဉ်ရနေတဲ့အတက်စရာကောင်းနေတဲ့အခြေအနေတို့လွှဲမှတ်ကြပါတယ်ဒီအချိန်မျိုးမှာမှားယွင်းတဲ့မျှော်လင့်ချက်တွေလွှဲမှားတဲ့ယုံကြည်မှုတွေထားမိရများရှိခဲ့ရင်ဘလောက်အန္တရာယ်ဖြစ်နိုင်လဲဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ဒီကောင်းမျိုးကိုဆွေးနွေးဖို့အတော်လေးအချိန်ယူပြီးစဉ်းစားပါတယ်ဒီလိုဆွေးနွေးခြင်းအပြင်ဒီလှုပ်ရှားမှုကိုကျွန်တော်အပြတ်သဘောမြင်တယ် negative မြင်တယ်လို့များအပြောခံတာဆိုတာစဉ်းစားစရာဖြစ်တာပေါ့ဆရာဒါကြောင့်ဆရာနဲ့မှဆွေးနွေးရင်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အဓိကကျွန်တော်တွေးလာမိတာကမင်္ဂလာထောက်ခံပံ့ပိုးမှုကိုကြည့်မယ်ဆိုရင်လူတို့ရဲ့ကောင်စီကဆုံးဖြတ်ချက်ချရဲအမေရိကန်ကဥပဒေကိုပို့ပြီးတော့ထိတဲ့ရောက်လုလာတဲ့ဘာညာသိတဲ့ကြွားကိုကောက်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်အပါအဝင်နိုင်ငံတော်တော်များများနိုင်ငံပေါင်း73နိုင်ငံကကုမ္ပဏီကြီးတွေကမြန်မာစစ်ကောင်စီဒီတွင်မှာလက်နက်ထုတ်လုပ်ဖို့အတွက်သူတို့ကအဓိကကူညီပံ့ပိုးနေရတယ်ဆိုတော့တော်တော်လေးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဆိုတော့
ဟုတ်ကဲ့ခင်ဗျပထမတစ်ချက်ကတလို့ဗျကျွန်တော်တို့1990ယူကပ်ပွဲပြီးကျွန်တော်အရင်နိုင်ငံကိုထွက်တဲ့ခါမှာနယူးဒယ်လီမြို့ကိုရောက်ခါစားနယူးဒယ်လီမြို့မှာရှိတဲ့ India International Center ဆိုတဲ့တကယ်ကိုပညာရတဲ့တန်တမာတိုင်ဝိုင်းတွေ့ဆွေတဲ့နေရာမှာပမာအရေး conference ကိုလုပ်ပါတယ်လုပ်တဲ့ခါမှာကျွန်တော်ကိုမေးကြတယ်အဲဘယ်တော့ပမာပြပြနိုင်မလဲဆိုတော့ကျွန်တော်ကအဲ့တုန်းကပြောလိုက်တာနှစ်နှစ်နေရင်ကျွန်တော်တို့ပြနိုင်မယ်လို့ကျွန်တော်ပြေခဲ့ဘူးပါခင်ဗျဒါမှမဟုတ်ကျွန်တော်လက်တွေ့အဖြစ်24နှစ်ကြာခဲ့တယ်ခင်ဗျဒါပထမချက်ပေါ့နော်ဟိုတကယ်လုံနေတဲ့လူတွေဟာကိုလိုရမဲ့အလုပ်တွေဟိုအပေါင်းသဘောအပြုသဘောဖြစ်နိုင်တယ်ရနိုင်တယ်လို့မြင်ချင်းဟာအားတစ်ခုဖြစ်တဲ့အတွက်ဒီဟာမှားတယ်လို့တော့ကျွန်တော်မယူဆပါဘူးပထမချက်ပေါ့နော်ခုမေဘုန်းနဲ့ဒုတိယပိုင်းဖြစ်တဲ့နိုင်ငံတကာနဲ့လက်နက်ထုတ်လို့မှုဆိုတဲ့အနေထားပေါ့နော်အဲဒီလိုဗျပမာနိုင်ငံဟာခုယူကရိန်းတို့အရှိတ်လေဗန်ကဒေသတို့ကနိုင်ငံတွေနဲ့မတူတဲ့အနေထားရှိတော့နိုင်ငံတကာရဲ့ဝေယောင်းဆွတ်ဖက်မှုသို့မဟုတ်ကူညီပံ့ပိုးမှုဟာပမာပြည်ရဲ့အတိုင်းအတာဟာအန္တမသိမွားတယ်လို့ကျွန်တော်ကမြင်တယ်ဒါဒုတိယနောက်တတိယချက်ကဒီလိုခင်ဗျစစ်ကောင်စီဟာအခုနှစ်နှစ်ရှိပြီနော်နှစ်နှစ်အတွင်းမှာနိုင်ငံတကာစင်မြင့်မှာကြာပြီးရင်ကြာပြီးနေပြီးရင်နေနေတယ်ပြည်တွင်းမျက်နှာစာမှာကတော့ပြည်သူလူထုဘက်ကအသေးခံမီးလောင်ခံပြီးတိုက်နေတဲ့အင်အားစုကပို့ပြီးတော့တိုးလာတဲ့အနေအထားတစ်ခုခင်းကျင်းပေါ့နော်ဖြစ်ပါတယ်နောက်ဆုံး ကျွန်တော်ဒီမိကုန်းကိုဖြည့်ရင်တည်းကလက်နဲ့အယောင်းဝယ်ကိစ္စလက်နဲ့အယောင်းဝယ်ထုတ်လို့မှုကကဘာမှအမှန်မှပမာဏအတော်ကြီးတာပေါ့ဗျာအတော်ကြီးတာအမေရိကန်ဆိုနံပါတ်1ပေါ့တရုတ်စသဖြင့်ပေါ့နော်အိန္ဒိယလည်းပါတယ်ဆိုတော့ဘယ်ဆိုအပ်တဲ့နေသူလက်နဲ့ရောင်းရဖို့အတွက်လက်နဲ့ကုန်ပတီကြီးကကြိုးစားကြတာပဲညီမျိုးစုံနဲ့ဒါကြောင့်အစစ်အစိုးရဘလောက်ရုပ်ဆိုးဆိုးဘလောက်လူတွေတတ်တတ်လက်နဲ့ထုတ်လုပ်မှုကိုတော့လိုက်ကူနေကြပါပဲဖြစ်တယ်အချုပ်ကတော့လက်တွေ့လုံနေတဲ့လူတွေဟာယုံကြည်ချက်ခိုင်ငယ်မှမှရှိပြီးတော့ဟိုဆက်လက်ဆောင်ရွက်တင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
အဲ့အဲ့လိုအချိန်မျိုးမှာမကြခင်ပွဲပြီးရမယ်စစ်ကောင်စီပြုတ်ဖို့ရဲပိုင်းမဲ့လူရတဲ့လာပိုင်းမဲ့လူရတဲ့စသဖြင့်ပြောဆိုရေးသားနေမှုတွေဟာလူအပ်တစ်ထက်ပူပြီးတော့မှန်းဆရေးသားရမရောက်ဘူးလားဒီလိုရေးသားတာဟာတကယ်အနစ်နာခံအစည်းခံပြီးလုံနေကြတဲ့လူတွေအတွက်မှားယွင်းတဲ့မျှော်လင့်ချက်တွေပြရများမရောက်ဘူးလားဆိုတာလည်းကျွန်တော်စိုးရိမ်ပါတယ်ဆရာဒီနေရာမှာတချို့ professional မဟုတ်တဲ့တော်ဝင်မဲ့ဒီပုဂ္ဂိုလ်တူချင်းလည်းပဲအခုက online မှာ social media တွေမှာထင်သလိုရေးနေကြတော့ဒီဟာရဲ့ NDA နဲ့ပတ်သက်ပြီးလည်းကျွန်တော်စိုးရိမ်နေပါတယ
်ဒီမေခွန်းကအမှန်တမ်းအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အသက် OA season နဲ့အမျှအရေးကြီးတဲ့မေခွန်းဖြစ်ပါတယ်ကျွန်တော်တို့ကခုန24နှစ်ကာလနဲ့အခုဖြစ်နေတဲ့ຫນွေဦးတော်လိုက်အတော်ကိုမတူပါဘူးခင်ဗျမေခွန်းထဲမှာပါတယ်လို့ပဲ Facebook account ရှိတဲ့လူတူဟာ editor ချုပ်လို့ကိုကိုကိုယူဆပြီးတော့ရေးနေကြတဲ့လူအရေးအတွက်မနည်းဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါပရမမေကွန်ကတော့ဟိုအပြုသဘောအကောင်းဘောမြင်နေဆိုတာမှတ်နေဆိုတာတကယ်တာဝန်ရှိရှိလုပ်နေတဲ့လူတွေကိုသာယူရတာဖြစ်ပြီးတော့အခုဆိုရှယ်မီဒီယာမှာအပြည့်ရောအကောင့်ရောပေါ့နော်ရေးကျင်နိုင်ရေးနေတဲ့လူတွေဟာတက်တူကိုယ်တိုင်ကကဲအနေရှိဖို့မရဘူးဗျဟလာဟိုအခန်းထဲမှာဆိုင်ကယ်ပေါ်မှာကားပေါ်မှာမိုဘိုင်းဖုန်းအိုင်ဖုန်းတွေသုံးပြီးနေကြတကယ်လုံနေတဲ့လူကတော်ထဲမှာတောင်ထဲမှာအဲ့တကယ်တို့ကတဲ့စခန်းနေပါပေါ့နော်ရောက်နေကြတော့သူတို့အတွေ့ကိုယ့်ရဲ့စကလုံးတစ်ခုကြောင့်ကိုယ့်ရဲ့သတင်းတစ်ခုကြောင့်ကိုယ့်ရဲ့ post တစ်ခုကြောင့်အသက် OIN စီစဉ်နေဒုက္ခရောက်မယ်ဆိုတဲ့အန္တရာယ်ကိုလည်းထက်တင်ရတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီနေရာမှာနှစ်ခုပေါ့တကယ်လုံနေတဲ့လူတွေကတပိုင်းနေ social media မှာလက်လွတ်စပယ်ပေါ့လို့တောင်းကင်းမဲ့ဇွာနဲ့ရေးနေတဲ့လူတွေဟာအဲ့ဒီတကယ်လုံနေတဲ့လူတွေရဲ့အသက်အိုးအိမ်စီးတွေကိုရောင်းစားရကြတဲ့အတွက်ဒါမဖြစ်တဲ့မဖြစ်ထိုက်ဘူးလို့ကျွန်တော်အခိုင်အမာယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဆိုတော့အဲ့ဒီတကယ်အသက်ဆုံးပြီးလုံနေတဲ့လူတွေဒီဆိုရှယ်မီဒီယာမှာထင်လို့ကောက်ရင်းနေကြတော့မယုံမိကြဖို့လည်းအရေးကြီးတာပေါ့ရှင်အသက်ဆုံးပြီးလုံနေတဲ့လူတွေကတော့စီးရောက်တယ်ထင်ပါတယ်နော်တကယ်လို့များသူတို့ကများသတိပေးဖို့လိုတယ်အသိပေးဖို့လိုတယ်ရှင်ကျွန်တော်ကဘယ်လိုနည်းနဲ့တုံ့ပြန်နေလဲဆရာမီဒီယာတွေကိုလည်းဆရာနည်းနည်းပြောစရာရှင်ပြောပါဦး
တကယ်လူတွေလူနောက်ဆုံးဖြတ်ချက်တွေချနေတဲ့ပုံကိုယ်တွေအတင်းဖွဲ့တွေနောက်လာကတော့ဖြစ်ခဲ့တဲ့လက်စပယ်ရေးနေတဲ့လူတွေတပိုင်းနဲ့နောက်ဂျာတပိုင်းရှိနေတယ်ခင်ဗျဂျာတပိုင်းကပို့ပြီးတော့ဝေဝါးတယ်အဲ့ဒီအပိုင်းသုံးခုဟာဟိုမကြီးမြဘူးလို့ကျွန်တော်ယူဆတယ်အဲ့တော့တောင်းဝန်သိမှုရှိမှုနဲ့လူသိင်ကြတယ်အထက်ပိုင်းဆုံးဖြတ်ချက်ချတဲ့လူတွေကတော့အရှိတရားကိုနားလည်ကြလိမ့်မယ်လို့ကျွန်တော်အကောင်းမြင်ပါတယ်။ဘာကြောင့်ဆိုသူတို့မှစင်စရာကိန်းကနေနေတောက်ကုန်မှုဖွဲ့စည်းနေတဲ့ဆော်ရွေးနေကြတယ်။လက်တွေ့လည်းပဲနိုင်ငံတကာပဲဖြစ်ဖြစ်ဟိုတခြားပြည်တော်အခြေအနေတွေပဲဖြစ်ဖြစ်သူထိဆက်နေတယ်လို့ပြောဆိုတော့သူတို့ကအမှန်တော့သိမယ်။သို့သောအဲ့အရေးတွက်ကနည်းတယ်ခင်ဗျ။ကျွန်တော်အမြင်ပေါ့နော်။အဲ့တော့ဟိုခတ်ပေါ်ပေါ်ခတ်လွယ်လွယ်ရင်းနေကြတဲ့လူတွေဟာဟိုတိုင်းပြည်အတွက်ကျွန်တော်တို့ဒီလှုပ်ရှားမှုအတွက်တော်လှန်ရေးအတွက်ဟိုသတိကြီးကြီးကိုထားသင့်ကြတယ်အဲ့တော့ဒီဟာတွေကိုကျွန်တော်တင်နေကန်တက်မအောင်ဟိုရေးသင့်ကြတယ်ကျွန်တော်မျက်နှာနောက်တစ်ချက်ကျွန်တော်ဖြည့်ပြရတယ်ဒီမေခွန်းမှာဒီတက်တက်ကြီးအာလာသိမ့်ပြီးတဲ့အခါမှာအပြောင်းလဲကြီးကြီးရကြီးကြီးမာမာကိုဖြစ်တယ်ဖြစ်တဲ့နေရာမှာကျွန်တော်ထောက်ပြလို့တဲ့အချက်ကိုပါလားလူတွေရဲ့တွေးခေါ်စဉ်းစားမှုနဲ့လူတွေရဲ့ဒီတာပြောဆိုလုကင်ပုံတွေဟာအုံးအရင်ကနဲ့မတူအောင်ဖြစ်သွားတယ်ခင်ဗျအဲ့ဒီမှာရေရေဝုံးဝုံးစုံစမ်းနိုင်စွမ်းနေရှိတယ်လို့လက်လွတ်စပယ်နဲ့တနည်းအားဖြင့်ပြောင်းပြန်ကြတဲ့အယူအဆတွေပါလွန်မိုးပြီးတော့လူတွေမှာအဒီအမြင်ပေါ့ အပြောပေါ့ဘရင်ပေါ့အလုတ်ပေါ့တရားတွေဖြစ်လာတယ်လို့ကျွန်တော်ယူဆတယ်ချုံငုံပြီးသုံးသပ်လိုက်တော့ဒီဟာအနာဂတ်အတွက်လည်းကျွန်တော်မကောင်းဘူးခင်ဗျကျွန်တော်တို့ပြောနေကြတယ်မျိုးဆက်တဲ့မျိုးဆက်တဲ့မျိုးဆက်တဲ့ဆိုတာတတိရှိုံနဲ့မကောင်းညံလဲရှိရတယ်ပေါ့နော်ကျွန်တော်ဟိုစစ်ပညာမေကွန်းနေဖြည့်တဲ့အမှကျွန်တော်အတုံးနှုံးလေးတစ်ခုရှိပါတယ်စေနီတစ်ခုကိုစေရနာနဲ့ပေးလိုက်တာတော့လည်းပဲအဲစေနီမှားလို့ရှိရလူ့နာဒုက္ခရောက်တယ်တနည်းအားဖြင့်စေရနာမှာပညာမပါရင်ဒုက္ခရောက်စီတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါကြောင့်နိုင်ငံရေးမှလည်းအဲ့ဒီတိုင်းပဲစေရနာနဲ့ကောင်းစေခြင်းလို့နိုင်စေခြင်းလို့အောင်စေခြင်းလို့လုပ်တော်လည်းပဲပညာမပါရင်အချိန်ကြီးဖြစ်ပြီးဒုက္ခကိုပိုရောက်တယ်လို့ကျွန်တော်သတိပေးပါရစေခင်ဗျဟုတ်ကဲ့
ဟုတ်ကဲ့တကယ်တော့အခုကတွန်းလှန်နေတဲ့အင်အားစုတွေတိုက်ကြီးရဲ့ဝေဒနာကိုစိတ်ကူးနေတဲ့လူတွေပေါ့ကုစားဖို့ကြိုးပမ်းနေတယ်ဟု
တ်ကဲ့ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
နောက်တစ်ခုကျွန်တော်ပြောချင်တာနိုင်ငံတကာအကူအညီကိုလည်းမဆ ਾਇ ရဝါကမန်းပြောနေကြရတဲ့လူတော်တစ်ခါတည်းကျွန်တော်စဉ်းစားရတယ်ဒီလူတွေရေမှုတစ်ဖက်မီးစားတစ်ဖက်များလုပ်နေသေးသလားသူတို့ကတော့ငါတို့မသိဘူးစင်ကာပူကတော့ပြောတယ်သူတို့စီကမလုပ်ပါဘူးဆိုတော့ကန့်ကွက်တာတွေ့ပါတယ်တခြားနိုင်ငံတွေကတော့အဲ့လိုတည်ဝင်ပြောတာတော့အခုချိန်တော့တက်မလာသေးဘူးပေါ့ခင်ဗျာမီဒီယာတွေထဲမှာသို့တော်လည်းပဲဒီမှနိုင်ငံကိုစီးပွားရေးတန်ခတ်တဲ့ပိတ်ဆို့တဲ့ဆွေးပြောတဲ့နိုင်ငံတွေကကမ္ဘောဒီးယားစစ်တပ်ကိုလက်နက်ထုတ်လို့ကူညီရတယ်ဆိုတော့အတော်လေးတော့စစ်ပြက်စရာကောင်းတယ်အဲ့ဒီမှာနိုင်ငံပေါင်း73ခုပါတယ်ဆရာစင်ကာပူပါတယ်ဩစတြေးလျပါတယ်ပြင်သစ်တရု
တ
် USA ရောပါတယ်ဣဇရဲပါတယ်ယူကရိန်းပါတယ်ဆိုတော့ဒါပေမဲ့တရုတ်နဲ့ရုရှားတော့ထားလိုက်ပါဆရာဒါကတော့ကျွန်တော်နားလည်နေတယ
်သူ
ကစစ်တပ်ကိုပေါ်ပေါ်ထင်ထောက်ခံတယ်ပြန်မဲ့လူတွေကမသူတော်တွေဖြစ်နေပါလားဆရ
ာ NLD ကအကောင်းဆုံးဆရာဦးဝင်းတီလွတ်လာတဲ့အချိန်မှာဆရာနိုင်ငံတကာကကျွန်တော်တို့ပမာပြီးခြေလေးကိုမတိဘဲနဲ့တွန်းပြီးတော့စေအစိုးရဘက်ကိုပြင်နေတယ်လို့ကျွန်တော်ပြောတဲ့အခါမှာဆရာဦးတင်ကဖြေပါတယ်ဘုရားတိရတာနဲ့လုံနေတာလားဗျာဆိုတော့ဦးတင်ပြောမှတ်ပါတယ်ခင်ဗျနိုင်ငံတကာဆိုတာအဲ့ဒီတိုင်းပဲဘယ်နိုင်ငံရဲ့အရေးခင်မဆိုကုသနာပြောတဲ့နာစသဖြင့်လူခွင့်ရေးကိစ္စဒုက္ခသည်ကိစ္စစသဖြင့်ပြောကြကုကြပါလိမ့်မယ်ဒါပေမဲ့ပြည်သူလူထုလူချင်းတဲ့အပြောင်းလဲအထိသူတို့ဟာကုညီကြတာမဟုတ်တာများတယ်ခင်ဗျသူရဲ့နိုင်ငံရေးအကျိုးစီးပွားအပြင်စီးပွားရေးအကျိုးစီးပွားပါကြီးကြီးတွေရှိနေတော့ဒီတော့လည်းသူတို့လောက်ကြတာအမှန်ပဲဖြစ်တယ်တွေ့ကျွန်တော်တို့ဟာနိုင်ငံတကာနဲ့တို့ပဲပါတယ်လို့တော့ကျွန်တော်တို့ကဟိုလေတဲ့တိုက်ရင်ဆောက်တယ်လို့ဒီမမျောလင်းသင်ကြဘူးကုလုံးသင်တာကဘာရင်လေညံသုံးပြီးတော့ဆောင်ရွက်သင်ကြတယ်လို့ကျွန်တော်ဖြေပြစီခင်ဗျဟုတ်ကဲ
့ဟုတ်ကဲ့
နိုင်ငံတကာကိုသိပ်ပြီးတော့မမျောလင်းနဲ့နိုင်ငံတကာကြောက်ကျွန်တော်တိုင်းပြည်ပြောင်းသွားမှာလည်းမဟုတ်ဘူးပြောင်းလို့ရှင်လည်းပဲမကောက်ဘူးခင်ဗျကျွန်တော်မြင်တာတော့ကိုယ်တိုင်လှုပ်ပြီးတော့ပြောအင်အားစုနဲ့နိုင်ငံတကာကဘေးကပံ့ပိုးမှုဟိုအတိုင်းအတာတစ်ခုတည်းပို့ပြီးမမျောလင်းနေကြဘူးလက်တွေ့ကြကြကိုယ်လှုပ်ရှားရှိတာကိုလှုပ်တင်တယ်လို့ကကျွန်တော်ပြောပြရစီခင်ဗ
ျဟုတ်ကဲ့
တတိထားတင်တဲ့နိုင်ငံတကာမတ်လုံးကိုဥကျော်စံသားရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကိုရနိုင်တက်ဆက်တဲ့အပတ်စဉ်အာကစားခဏကိုနားဆင်ကြည့်ရှုအောင်ပါဘောလုံးသမားအပြောင်းရွှေ့ကိစ္စတွေမှာမမှန်မကန်လုပ်တာတွေကြောင့်အီတလီကနာမည်ကြီးဂျူဗင့်တက်အသင်းကို15မှတ်ရှော့လိုက်ပါတယ်အက်တလက်တီကိုမက်ဒရစ်အသင်းကတော့နယ်သာလန်တိုက်စစ်မှုကိုပေါင်3သန်းနဲ့ဝယ်လိုက်ပါတယ်ပိုလန်အသင်းကတော့ဥရောပဖလားဘူဆဲဘူးတဲ့နီးပြဟောင်းတူးကိုလေရွေးစင်ဤပြခန့်လိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီတော့ဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အီတလီမှာတော့နာမည်ကြီး Juventus အသင်းကိုအခုနှစ်အမဘေးတိုင်ပွဲတွေကနေ15မှတ်ရှော့လိုက်ပါတယ် Juventus အသင်းဟာဘောလုံးသမားအပြောင်းရွှေ့ကိစ္စတွေမှာမမှန်မကန်လုပ်တာကြောင့်အခုလို15မှတ်ရှော့ဖို့ဘောလုံးသမားအပြောင်းရွှေ့နဲ့ဆိုင်တဲ့အီတလီတရားရုံးကပြီးခဲ့တဲ့တပတ်ကဆုံးဖြတ်လိုက်တာဖြစ်တယ်လို့အီတလီဘောလုံးဖွဲ့ချုပ်ကကြေညာပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားလိုရှိနေတဲ့ဘက်က9မှတ်ရှော့ဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကနောက်ဆုံးမှာ15မှတ်အထိရှော့ဖို့ဆုံးဖြတ်ခဲ့တာပါဒါပြင်အသင်းရဲ့ဥက္ကဋ္ဌဟောင်း Andrea Agnelli ကိုလည်းဘောလုံးလောကကနေနှစ်နှစ်ထုတ်ပယ်လိုက်တယ်လို့ Juventus အားကစား Director ဟောင်းFabio Patrizzi ကိုလည်းနှစ်နှစ်ခွဲထုတ်ပယ်လိုက်သလိုအားကစားဒါရိုက်တာတူဖြစ်တဲ့ Pavel Nedved ကိုလည်း၈လပြိတ်ပယ်လိုက်ပါတယ်။ဒ ဒီဝနေ့သတင်းကတော့သူတို့အနေနဲ့ဘောလုံးလောကရဲ့စီးမြင်နေစံသတ်မှတ်ချက်တွေတိုင်လောက်တာဖြစ်ပြီးတော့ဇုံတရားအမားကျူးလွန်ငယ်ခြင်းမရှိဘူးလို့ရင်းဆိုလိုက်ပါတယ်နော်အစိုးနောက်ကန်းလူဟောင်ဒန်နီအယ်ဘတ်ကတော့အမျိုးသမီးတူကိုလိမ်ပိုင်းဆိုင်ရာစော်ကားတယ်ဆိုတဲ့အမှုနဲ့ထားလိုက်ပါတယ်ဒန်နီယယ်ဘတ်ဟာဘာစလိုနာမြို့ကညကလပ်တစ်ခုမှာမြို့သမီးဦးကိုအဲ့ဒီမြို့သမီးရဲ့ဆန္ဒမပါဘဲထိပါဆော်ကားခဲ့တယ်ဆိုပြီးတော့တိုင်ကြားခံခဲ့ရတာကြောင့်သူ့ကိုဘာစလိုနာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့နောက်ဘာစလိုနာတရားရုံးကတောက်ကြံနေမှာစစ်ဆေးပြီးတော့သူ့ကိုအမှကမပေးဘဲယမန်နဲ့ထောင်ကိုပို့လိုက်ပါတယ်။ဒန်နီယယ်ဘတ်ဖက်ကတော့သူ့အနေနဲ့ကလပ်မှာကပြီးတော့ပြောနေတာသာဖြစ်ပြီးတော့အဲ့ဒီအမျိုးသမီးကိုလည်းသူမသိသလိုအမျိုးသမီးတူကိုဘာကြောင့်အဲ့လိုလောက်ရမှာလဲဆိုပြီးသူမလုပ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်ဒန်နီယယ်ဘတ်ဟာမက္ကီကိုနိုင်ငံကပူမတ်အသင်းမှာကစားနေတာဖြစ်ပြီးတော့အခုပြဿနာကြောင့်ပူမတ်အသင်းဘက်ကလည်းစာချုပ်ကိုဖျက်သိမ်းပြီးတော့သူ့ကိုအသင်းကနေထုတ်ပယ်လိုက်ပါတယ
်con la información acontecida hoy sobre el proceso legal que enfrenta el jugador Daniel
စပိန်နိုင်ငံမှာဒန်နီယယ်ဘတ်တရားဥပဒေကြောင်းအရအမှုရင်ဆိုင်နေရတာနဲ့ဖမ်းဆီးခံလိုက်ရတဲ့သတင်းကြောင့်The National University Club Pumas အသင်းအနေနဲ့ဒီကနေ့အစပြီး Dennis Elvers နဲ့စာချုပ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်ပါတယ်ကျွန်တော်တို့အသင်းရဲ့စံတန်ဘိုးတွေကိုချိုးဖောက်တဲ့ဘယ်သူ့ကိုမဆိုကျွန်တော်တို့အသင်းအနေနဲ့တီးခံသွားမှာမဟုတ်ဘူးဆိုတာကိုဒီဆုံးဖြတ်ချက်နဲ့ထပ်လောင်းအတည်ပြုလိုက်ပါတယ
်ငွေ Premier League ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာအသင်းကြီးတချို့ထိတ်တိုက်တွေးခဲ့ကြပြီးတော့ Arsenal နဲ့ Manchester United, Liverpool နဲ့ Chelsea တို့တွေးခဲ့ကြပါတယ်။စနေနေ့ကတော့အမပေးစရာအလယ်မှာရောက်နေကြတဲ့ Liverpool နဲ့ Chelsea တို့ Anfield မှာကစားခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိတည်ကြသွားခဲ့ပါတယ်။ Chelsea ကပွဲဆောင်5မိနစ်မှာတဂိုးသွင်းခဲ့ပေမဲ့လည်းအငင်းပွားစရာ VAR ဆုံးဖြတ်ချက်ကြောင့်ဂိုးမရဘဲနောက်ဆုံးမှာဂိုးမရှိတည်ကြသွားခဲ့တာပါ။အနေနဲ့နေ့ကတော့ဇယားထိတ်ကဥဆောင်နေတဲ့ Arsenal နဲ့ Manchester United တို့ Emirates ကွင်းမှာကစားခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ပွဲပြီးကနေ89မိနစ်အရောက်မှာ Arsenal တိုက်စင်ဘူအန်ကက်ဒီယာသွင်းတဲ့နောက်ကျဂိုးနဲ့ Arsenal က3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ
် That doesn't think that's get much better than that it was a beautiful momenta really special one
အခုလိုနောက်ဆုံးမိနစ်မှာအနိုင်ကိုရတာတစ်ပူကောင်းတာတော့ရှိမှမထင်ပါဘူးတကယ်လှပပြီးတကယ်ကိုကောင်းပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကအနိုင်ကိုရဖို့လုပ်နေပြီးဂိုးကမရမရဖြစ်နေတာပါဒါပေမဲ့နောက်ဆုံးမှာရလိုက်တာပ
ါမန်ယူနိပြအရီတန်ဟတ်ကတော့ဒီပွဲရှုံးတာဟာသူ့ကစားသမားတွေရဲ့တူးချင်းအမားတွေကြောင့်ရှုံးတာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ
် This moment I'm annoyed and I also told the playersIf you want to win trophies titles you have to change our mentality.
ဝေးရလာနဲ့ပတ်သက်ပြီးအခုကျွန်တော်အနေနဲ့စိတ်နှောင့်ရှက်ဖြစ်မိပါတယ်။ကျွန်တော်ကစားသမားတွေကိုလည်းဆူဖလားတွေရကျင်နေဆိုရင်ကျွန်တော်တို့ရဲ့စိတ်သက်တွေပြောင်းရမယ်လို့ပြောလိုက်ပါတယ်။ဘာကြောင့်လဲဆိုတော့ခုလိုရေးကြီးတဲ့ပွဲမှာအမားကြီး3ခုလုပ်ပြီးတော့3ခုပေးလိုက်ရတာမျိုးမဖြစ်သင့်ပါဘူး။အထူးသဖြင့်နောက်ဆုံး goal ပါအဲ့ဒီလိုအချိန်မျိုးမှာကျွန်တော်တို့အခုပေးလိုက်ရသလိုမျိုး goal ပေးလို့မရဘဲတမတ်ရအောင်ယူရမှာဖြစ်ပါတယ်။
မယူဒင်းဒီဘွဲရှုံးတာဟာတန်ဟပြောသလိုတူးချင်းစီရဲ့အမားတွေကြောင့်ဖြစ်တဲ့အဖြစ်ဒီဘွဲမှာသူ့ရဲ့ပွဲထွက်လူစည်းရင်းကြောင့်လည်းပါတယ်လို့ပြောရမှာဖြစ်ပါတယ်ကာဆမီရိုမပါနိုင်လို့ကွင်းနဲ့ခံစားပိုင်းအားနေနေတဲ့မယူဒင်းဟာနောက်တန်းမှာလည်းမန်စီးတီးပွဲအထိအထိုင်ကျနေတဲ့နောက်တန်းလျောက်ကိုဆက်မကစားပဲပြောင်းပစ်ခဲ့တာကခံစားပိုင်းမှာအားနေစေခဲ့သလိုတိုက်စစ်မှာလည်းခြေစွမ်းပြနေတဲ့ဂနာချိုအစားအခုမှရောက်လာတဲ့ Vikings ကိုပွဲစကြဲကထဲ့ကစားတာတွေကမန်ယူသင်းရဲ့ကစားပုံကိုထိခိုက်စေခဲ့ပြီးတော့ဒါဟာတန်ဟတ်ရဲ့အမားလို့သုံးသပ်ရမှာဖြစ်ပါတယ်။မန်ယူသင်းဟာဒီပွဲရှုံးတာကြောင့်နျူကာဆောနဲ့အမတ်တူ39မှတ်နဲ့အဆင့်၄နေရာကိုရောက်သွားပြီးတော့အာဆနော်သင်းကတော့19ပွဲအပြီးပွဲစဉ်တစ်ဝက်ကြိုးချိန်မှာအမတ်50နဲ့ဒုတိယနေရာကမန်စီးတီးတဲ့တပွဲရော့5မှတ်အသာနဲ့ဇယားထိတ်ကနေဦးဆောင်နေပါတယ်။အာဆနော်လည်းနဲ့ဒီဘောလုံးရာသီဒုတိယဝက်မှာဒီလိုမျိုးခြေစွမ်းကိုဆက်ပြီးတော့ထိန်းထားနိုင်မလားဆိုတာကတော့ကနစံနေအတွက်တော့ရင်ခုန်စရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ ။ဘောလုံးသမားပြောင်းရှိဘက်ကိုကြည့်ရမယ်ဆိုရင်တော့ Brighton မှာကစားနေတဲ့ Belgian Townman ကစားသမား Trossard ကို Arsenal ကပေါင်28သန်းနဲ့ဝယ်ပြီးတော့ဒေးနစ်ခွဲစာချုပ်ချုပ်လိုက်ပါတယ်။ Spain ဘက်မှာတော့ Atletico Madrid အသင်းက Barcelona မှာကစားနေတဲ့ Netherlands ကွင်းလက်လူ Memphis Depay ကို Euro 3000နဲ့ဝယ်လိုက်ပါတယ်။ Atletico Madrid အသင်းက Depay ကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်ပြီးတော့နီးပြဒီအေဂိုစီမီယိုနီကတော့တပိုင်းကိုအကောင်းဆုံးခြေစွမ်းပြန်ရအောင်လုပ်မယ်လို့ပြောပါတယ် ဂျာမနီမာရဘိုင်မြူနစ်အသင်းကတော့မွန်ဆင်ကလပ်ဘအသင်းမှကစားနေတဲ့ဆွစ်ဇာလန်ဂိုးသမားယန်ဆော်မာကိုခေါ်လိုက်ပါတယ်။ဘိုင်ကဆော်မာကိုခေါ်ဖို့အတွက်ယူရို၈သန်းလောက်ပေးရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြကြပါတယ်။ဘိုင်ယန်အသင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကနင်းရှော်စီနဲ့ခြေတော့ကျိုးသွားခဲ့တဲ့ဂျာမနီဂိုးသမားမန်ညိုနိုအနေမှာအစားထိုးဖို့အတွက်ဆော်မာကိုအခုလိုခေါ်လိုက်တာလည်းဖြစ်ပါတယ်။လီဗျာတွေဘက်မှာတော့အယ်ဗန်အသင်းကလီဗျာဖရန့်လမ်ဘတ်ကိုတနင်္လာနေ့မှာလီဗျာဖြစ်ကနေထုတ်ပယ်လိုက်ပါတယ်။အယ်ဗန်အသင်းဟာဒီနေ့ဘောလုံးရာသီမှာ3ပွဲနိုင်6ပွဲပြီး11ပွဲရှုံးပြီးတော့15မှတ်နဲ့ဒန်းစင်းစုံကအဆင့်19နေရာမှာရောက်နေတာကြောင့်လမ်ဘတ်ကိုလီဗျာဖြစ်ကနေတနင်္လာနေ့မှာထုတ်ပယ်လိုက်တာဖြစ်ပါတယ်
။ဖာနန်ဒိုဆန်တိုစ
်အချိန်ထဲမှာပဲပိုလန်အသင်းကတော့ပေါ်တူဂီလီဗျာဟောင်းဖာနန်ဒိုဆန်တိုစ်ကိုလီဗျာဖြစ်ခန့်လိုက်ပါတယ်။ဆန်တိုစာပြီးခဲ့တဲ့ကမ္ဘာဖလားမှာပေါ်တူဂီအသင်းနဲ့ quarter final ထိရောက်ပြီးတဲ့နောက်အဲ့ဒီမှာမော်ရိုကိုကိုရှုံးပြီးတော့အသင်းနဲ့လမ်းခွဲခဲ့တာဖြစ်ပါတယ်။ဒီဘက်မှာလည်းနယ်သာလန်ဘောလုံးအသင်းကတော့နီးပြဟောင်းရော်နယ်ကိုမန်ကိုနီးပြဖြစ်တဲ့ဒုတိယအကြိမ်ခန့်လိုက်ပါတယ်။ရော်နယ်ကိုမန်ဟာ2018မှာတုန်းကလည်းတစ်ကြိမ်နယ်သာလန်အသင်းကိုနီးပြလုပ်ခဲ့ပြီးတော့ Euro 2020ခြေစပွဲအောင်မြင်ဆွမ်းဆောင်ပေးခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ကြောင့်ပြိုင်ပွဲကိုရွှေ့လိုက်ရပြီးတဲ့နောက်သူ့ရဲ့ကလပ်သင်းဟောင်းဖြစ်တဲ့ဘာစီလိုနာအသင်းကနီးပြနေရလစ်လက်တဲ့ချိန်မှာနယ်သာလန်နီးပြဖြစ်ကနေထွက်ပြီးတော့ဘာစီလိုနာနီးပြအဖြစ်သွားလုပ်ခဲ့ပါတယ်။ဒါပေမဲ့ဘာစီလိုနာမှာမျောလင့်ထားသူအောင်မြင်မှုမရတာကြောင့်တစ်နှစ်ကျော်ပဲခံခဲ့ပြီးတော့အခုတစ်ခါမှနယ်သာလန်အသင်းကဗန်ဟောက်ရဲ့နေရာမှာအစားထိုးဖို့ရော်နယ်ကိုမန်ကိုခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုရနေအားကစားခဏကိုနတ်ဆင်ကြည့်ရှုခဲ့ရလို့အားလုံးအနားရကြမယ်လို့မျှော်လင့်ပါတယ်။ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို Washington DC တော့မြို့တော်ကနေဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့ဗိုလ်ရုညအစီအစဉ်တွေကိုအဆုံးမသတ်ခင်နောက်ဆုံးရထိတ်တန်းရောက်သတင်းချင်းချင်းကိုဆရာဦးတင်မောင်တန်တစ်လှည့်ပြောပြပေးပါအောင်ခင်ဗျာ။
ဒီကနေ့မနက်မှာပဲဂျာမန်ဝန်ကြီးချုပ် Olaf Scholz ကလီယိုပတ် 2A6 တင်ကားစက်လေးကြီးကိုယူကရိန်းကိုပို့မယ်လို့ကြေညာလိုက်ပါတယ်။တခြားတိုင်းပြည်တွေကအဲ့ဒီလိုတင်ကားတွေပို့ခွင့်တောင်းဆိုချက်ကိုလည်းသဘောတူလိုက်ပါတယ်။ရွေချက်ကတခြားတိုင်းပြည်တွေနဲ့တူယူကရိန်းကိုတင်ကားတပ်ဖွဲ့နှစ်ဖွဲ့စာအရေးတွဲရှိတဲ့တင်ကားတွေပို့ပေးဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကလည်းအလွန်စိတ်မြင့်တိုက်ပွဲဝင်တင်ကားတွေယူကရိန်းကိုပို့မယ်အနေထားမှာရှိနေပြီးဒီနေ့မကြာမီမှာပဲအစိုးရကကြေညာလိုက်မယ်လို့အမေရိကန်မီဒီယာတွေကမျှော်လင့်နေကြပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းမာကွက်စ်ရဲ့အင်ဒီယားနာပြည်နယ်ကနေမှရှုဝဲမှတ်တမ်းဖြင့်သတ်မှတ်ထားတဲ့စာရွက်စာတမ်းတချို့ပြီးခဲ့တဲ့သတင်းပတ်ကတွေ့ရှိခဲ့တဲ့ကြောင်းသူ့ရဲ့ရှေ့နေကမနေ့ဇန်နဝါရီလ24ရက်နေ့မှာပြောပါတယ်။အဲဒီစာရွက်စာတမ်းတွေကိုပြည်ထောင်စုစုံစမ်းထောင်နိုင်ရေးဘျူရိုလက်ထက်အပ်လိုက်တယ်လို့ဆိုပါတယ်။ UK နဲ့ Australia အစိုးရတွေနဲ့ကုလသမဂ္ဂအဖွဲ့အစည်း14ဖွဲ့ပါဝင်နိုင်ငံခြားအစိုးရတချို့နဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကမြန်မာဆက်အနာရှင်စနစ်ကိုကူညီပုံဖော်ပေးနေကြတယ်လို့ Justice for Myanmar အဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတရားမဝင်မြန်မာစစ်ကောင်စီကိုဘလို့ပန့်ပိုးနေကြပြီးဒါကိုရက်သွားအောင်မလုပ်ကြရမလဲလို့အထိပ္ပယ်ရတဲ့ခေါင်းစဉ်နဲ့အစီရင်ခံစာထဲမှာ Justice for Myanmar အဖွဲ့ကအခုလိုပြောလိုက်တာဖြစ်ပါတယ်။စစ်ကောင်စီကိုပန့်ပိုးပေးနေတဲ့ပုံစံအားလုံးကိုလက်မခံနိုင်ပါဘူးလို့ Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရတနာမောင်ကဆိုပါတယ်။Justice for Myanmar ရဲ့အာဏာရှင်ပုံခွဲပံ့ပိုးဖွဲ့စည်းစေရင်မှာရန်ကုန်မှာရှိတဲ့တရုတ်၊အိန္ဒိယ၊ကိုရီးယားနဲ့နော်ဝေနိုင်ငံတို့ကတာယုံတွေပါဝင်နေကြပါတယ်။ Australia နဲ့ UK ပါဝင်အစိုးရအဖွဲ့22ဖွဲ့၊ဥရောပမှအဖွဲ့စည်း14ခု၊ ASEAN နဲ့ ASEAN အဖွဲ့စည်း2ခု၊ ASEAN ဖွံ့ဖြိုးတိုးတက်ရေးဘဏ်နဲ့ကမ္ဘာ့ဘဏ် USAID အပါအဝင်အဖွဲ့စည်းပေါင်း42ခုကိုလည်း Justice for Myanmar ရဲ့စေရင်မှာတွေ့ရှိရပါတယ်။မြန်မာစစ်တပ်ကိုလက်ထက်တွေရောင်းချတဲ့တရုတ်နဲ့အိန္ဒိယကုမ္ပဏီတို့ကမှနော်ဝေနိုင်ငံတော်ရမဝင်ရင်းနှီးမြှုပ်ကုမ္ပဏီယင်းနှိမ့်ညံ့မှုကုမ္ပဏီကယင်းနှိမ့်ညံ့မှုတွေလှုပ်ထွက်မှာမဟုတ်ဘူးလို့နော်ဝေးဘူပန်ကပြောလိုက်ပါတယ
်။ VOA American အစံရဲ့ဗော်ဒူညသတင်းစီစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီနေ့ညရဲ့စီစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါ။ VOA ကိုအခုလိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနာယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.